Welcome to the Voice of America in Burmese.
ပြန်ပေါင်းနဲ့ကင်းဝေးတဲ့ညတညဖြစ်ပါသည်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ်ဇွန်လ18ရက်ခြားသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုင်းလိုမီတာ31 32နဲ့51တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ပြီးခဲ့တဲ့ရက်ပိုင်းကရွာလုံးကျွတ်မီးရှို့ခံခဲ့ရတဲ့ကင်းမရွာသားတွေရဲ့အခြေအနေဘယ်လိုရှိပါသလဲ
။အခက်အခဲကတော့လောလောဆယ်ဆယ်သူတို့မှကဟိုပြေးတဲ့နေရာမရှိဘူးပေါ့နော်။ပြေးတဲ့နေရာမရှိဘူးနောက်ပြီးတော့စားရတောက်ရအခက်အခဲဖြစ်တယ်။မိုးရင်းကာလဖြစ်တဲ့ဆက်ကြတော့မိုးရွာတဲ့ခါကျလို့ရှိကိုသိရင်နေဖို့ထိုင်ဖို့အတွက်အခက်အခဲအများကြီးရှိတာပေါ့နော်။ပြေးတဲ့နေရာမရှိဘူးဆိုတာ
ကကင်းမရွာသားတို့ပြုတ်ပြသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်ရန်ကုန်တိုင်းစမ်းချောင်းမြို့နယ်မှာရက်ွက်အုပ်ချုပ်ရေးမှူးတဦးဒီနေ့ပြစ်ဒဏ်ခံခဲ့ရတဲ့အကြောင်းဒီတခါအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးထားတဲ့စစ်ကောင်စီတပ်သားတချို့ဒီကိုပြန်လွတ်ပေးလိုက်တဲ့အကြောင်းပါဝင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတပူတင်တို့ရဲ့ဒိတ်တိအစည်းအဝေးစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာမကြသေးခင်ကာလတွေအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတွင်းကလူခွင့်ရေးအခြေအနေတိတိတသာကျဆင်းသွားတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂမြန်မာနိုင်ငံဌာနေယုံကပြောပါတယ်မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေနဲ့အဲ့ဒီလိုချိုးဖောက်မှုတွေအတွက်အမိန်ပေးသူအထက်အရာရှိအစဉ်အဆက်ကိုအရေးယူဖို့မြန်မာနိုင်ငံကကုလသမဂ္ဂယုံကွဲကတောင်းဆိုပါတယ်လို့ဒီကနေ့ဇွန်လ18ရက်နေ့မှာထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်ဒီချိန်ထဲမှာပဲဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေသလိုအခုရပိုင်းနေ့အတွင်းစစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုတွေနဲ့အရက်ထဲမှာတည်င်းပေးအဖြစ်ဆွတ်ဆွဲတမခံရသူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေခက်ဆစ်ဆစ်ရှိလာနေတာမှာဒီကနေ့မှလည်းရန်ကုန်မှာအုပ်ချုပ်ရေးမှုတူတင်းနဲ့နဲ့ပြစ်ခတ်ရပြီးဒဏ်ရာရခဲ့ပါတယ်။ရန်ကုန်မြို့စမ်းချောင်းမြို့နယ်တန်တရာရက်ွက်အုပ်ချုပ်ရေးမှုဦးမိုးကြီးဒီကနေ့မနက်ပိုင်းကသူ့ရဲ့နေအိမ်မှာတနက်နဲ့ပြစ်ခတ်ခဲ့ရတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်။နေရွက်ကိုထိမှန်ပြီးလက်ရှိမှာဆေးရုံကိုပို့ထားရပြီးစစ်ကောင်စီတပ်တွေကလက်နက်ပိတ်ပြီးစစ်ဆေးတာတွေရှိပေမဲ့အဖမ်းအဆီးတော့မရှိဘူးလို့အဲ့ဒီမြို့ကန်ကပြောပါတယ်။စကိုင်းတိုင်းကနီမြို့ကမူထောရွာမှာမနေ့ည9နာရီဝန်းကျင်လောက်က NLD ပါတီဝင်အမျိုးသားတဦးဦးကောင်းကိုတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့ဘယ်သူတွေလုပ်တယ်လဲဆိုတာအတိအကျတိမပြုတ်နိုင်သေးပါဘူး။မကွေးတိုင်းတောင်တွင်းကြီးမြို့မှာလည်းမနေ့ညကရဲတချို့တနက်နေ့ပြစ်ခတ်ခဲ့ရပါတယ်။စစ်ကောင်စီတပ်တွေကိုသတင်းပေးသူလို့ဆိုတဲ့ပခုတ်ကူမြို့က PPP ပါတီဝင်အမျိုးသားတဦးမနေ့ကဓာတ်ဒဏ်ရာ73ချက်နဲ့တည်ဆုံနေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုပြစ်ခတ်တပ်ဖြတ်မှုတွေနေရာတော်များများမှာဖြစ်နေတဲ့အချိန်ထဲမှာပဲစီအနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမန္တလေးနဲ့နယ်မြို့တချို့တို့မှာဆက်ရှိနေပါတယ်။ကချင်ပြည်နယ်ဖားကန့်မြို့ကတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့ပင်မတပိတ်စစ်ကြောင်းဇွန်လ18ရက်နေ့ဒီကနေ့မှာအာနာသိန်းအကြံဖက်စစ်အုပ်စုအလို့မရှိကြောင်းလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်မုံကောင်းမြို့မှာလည်းဒီကနေ့မနေ့အစောပိုင်းကဆိုင်ကယ်တပိတ်ပြုလုပ်ခဲ့ပါတယ်။အလားတူပဲဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ရှိနေတဲ့တနင်္သာရီတိုင်းအတွင်းကဒဝယ်နဲ့လောင်းလုံမြို့တို့မှာလည်းဒီကနေ့လက်မတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကတပိတ်စစ်ကြောင်းနဲ့စုပေါင်းပါဝင်တဲ့မဟာမိတ်တပိတ်စစ်ကြောင်းဟာအာဏာရှင်စန့်ကျင်ရေးအတွက်ဒီကနေ့ဇွန်လ18ရက်နေ့ညနေပိုင်းကချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါအပြင်မကွေးတိုင်းနမ်မြို့နယ်စကိုင်းတိုင်းတွင်းကဆလင်းကြီးနဲ့လက်ပရောင်းတောင်တို့မှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုကလေးမြို့ကဒီကနေ့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲကိုတော့လူရာနဲ့ချီတက်ရောက်ခဲ့တယ်လို့ဆိုပါတယ်။ကရင်ပြည်နယ်မြဝတီခရိုင်ဝော်လီမြို့မှာတရားဆောက်လုပ်ရေးလုပ်သားတွေကိုကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO ကဖမ်းသွားပြီးတဲ့နောက်ပြစ်တက်လိုက်တဲ့ဆိုပြီးလူမှုကွန်ရက်တွေမှာသတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုကရင်မျိုးသားစီယုံ KNU ကစုံစမ်းစစ်ဆေးသွားမယ်လို့ဇွန်လ16ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်ဆေးပြီးရလာတဲ့ရလတ်ကိုလည်းထုတ်ပြန်ပေးသွားမယ်လို့ KNU ကပြောပါတယ်။ KNDO ဟာ KNU ရဲ့လက်နက်ကိုင်အဖွဲ့နှစ်ဖွဲ့တည်းကတစ်ဖွဲ့ဖြစ်ပါတယ်။တရားဆောက်လို့ရေးအလုတ်သမား48ယောက်ကိုဖမ်းသွားပြီးအဲ့ဒီထက်က25ယောက်ကိုမေလ30ရက်နေ့မှာ KNDO ကတပ်ဖြတ်ခဲ့တယ်ဆိုပြီးစစ်ကောင်စီကကြေးမုံနဲ့မြမလင်းသတင်းစာတွေမှာဓာတ်ပုံနဲ့တကွထုတ်ပြန်ခဲ့တာပါ။ဒါပေမဲ့စစ်ကောင်စီရဲ့အဲ့ဒီဆွဆွဲချက်ဟာမမှန်ကန်ဘူးလို့ KNDO ကညှင်းဆိုထားပြီးအဲ့ဒီလူတွေကိုလုံခြုံရေးအရဆက်လက်ဖမ်းဆီးထားတယ်လို့တုံ့ပြန်ထားပြီးဖြစ်ပါတယ်။ Zonla Sachao Yenne, Yaswene Topiane, King and Eugenia Jamaro, Lenek and Takamude, Twin, Yatarigo, Tapia de Pisinego, Lakanje Mashibe, Sepoe Twin Lanayame, Simi Sigamia Sanya, Nangadaka the Bordu Nije, Geneva Convention Go, Lina Sanya Nijang, Popia Tabare, Latalomaro, Matunirek, Lenek and Puede, Chininja, Pika Takamude, Mashize Bo UAP, Inga Niga Salo, King Lenek and Labo at Jar, Twisson Sunimude, Pilo Nivarekamia. Yamanang and Kulatamaga, Usan Binid, Luda, Sana Tautamu Kuni de Tangoriaga, American dollar, Golden Power and Taubangarello, Kulatamagaya, a chair let him up, Pobia Tajang, Reda de Rema Yetabare, a Sobanunga, Sienema, Yangoriaga dollar, Tonday, Taubang Kuni de Lu. Mayan Pobia will be seen like be Pidelule, Kulatamaga, Luda, Sana Tautamu. ပူပေါင်းဆောင်ရည်အဖွဲ့အိုချပြောခွင့်ရကပြောပါတယ်လူသားစာနာမှုအကူအညီအဖြစ်တိကျဒေါ်လာ6သိန်းအပြင်မေလ၂၄ရက်နေ့ကနောက်ထပ်ဒေါ်လာ3သိန်းတောင်ကိုရီးယားကပေးအပ်ခဲ့တာဖြစ်တယ်လို့အာရှပစိဖိတ်ဒေသစစ်တော်ရေးဌာနအကြီးအကဲပီယက်ရယ်ပေရွန်ကပြောပါတယ်အခုလိုမြန်မာနိုင်ငံအတွက်အကူအညီတွေပေးအပ်နေတဲ့တချိန်ထဲမှာပဲတောင်ကိုရီးယားကမြန်မာနဲ့စီးရေးအပြန်အလှန်ဆက်ဆံရေးလက်နက်တင်ပို့ရ ပြည်ရှံအောင် ကိစ္စအတွက် ဂျပန် အစိုးရ အနေနဲ့ တင့်တော်တဲ့ ဆုံးဖြတ်ချက် ချမှတ် ဆောင်ရွက်သွားမယ်လို့ ဂျပန် အစိုးရ အဖွဲ့ အတွင်းဝန်ချုပ် Katsunobu Katoga ကဂျာတာပရင်းနေမှာပြောပါတယ်
5月28日 出入国管理庁において
現に日本に滞在するミャンマー人で、ミャンマーが準備をねれ、歴史地にでじゃ、ジャパンが今要に借れミャンマー人が大体2単元特担当部、ジャパンルウェム地域に田中がメラの設定にま送別者チャーター費費ばれ。だじゃ、ジャパンが今コロンウェ紹介でボロンダマへ参加を徹底審査び、転倒で送別客を撤退ばめる。そういうアプエ運営長 カツノブカトがジャパンを表だらば。あた29年1月5日高ピシャンアンは မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့ဘောလုံးဘွယ်အတွင်းလက်တုံးချောင်းထောင်ပြခဲ့တာပါကိုပြစ်ရှံအောင်ဟာမြန်မာနိုင်ငံကိုပြန်သွားရင်ဖမ်းဆီးအရေးယူခံရမှာဆိုရင်လည်းအတွက်မနေ့ဗုဒ္ဓဟူးနေ့ကတခြားအသင်းဝင်တွေမြန်မာနိုင်ငံကိုပြန်ကြတဲ့အချိန်လိုက်မသွားပဲဂျပန်နိုင်ငံမှာကြံနေခဲ့ပြီးခိုလုံဝင်းရှောက်ထားရေးအတွက်ရှေ့နေနေတဲ့တိုင်ပင်ခဲ့တယ်လို့
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စတာရင်းနေညပိုင်း VOA American တဲ့ရဲ့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတဲကရိုဟင်ဂျာတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ခေါင်းဆောင်တူကတောင်းဆိုလိုက်ပါတယ်။ဇွန်လ20ရက်လာမယ့်တနင်္ဂနွေနေ့မှာကြာရောက်မယ့်ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်မှာကောက်ဆက်စ်ဘဇာမျိုးရှိဒုက္ခသည်စခန်းတစ်ခုကရိုဟင်ဂျာခေါင်းဆောင်တူဖြစ်တဲ့မိုဟာမက်မာဘူဘူလာကအ
ဲရိုဟင်ဂျာရီဖူဂျီကလရီယိုကန်ဖာမားဇ်ဗက်ဆင်းရှင်းမှာ
ကျွန်တော်တို့အနေနဲ့မြန်နေမြန်မြန်မြန်ကာကွယ်ဆေးထိုးဖို့လိုပါတယ်။ဒါမှလော့ကဒေါင်းအသွာလာပိတ်ထားတာကိုရုပ်လို့ရမှာလေ။နိုင်ငံတကာအကူအညီတွေရဖို့လိုနေပါတယ်။လော့ကဒေါင်းချတာကြောင့် NGO စေတနာဝန်ထမ်းတွေရောနိုင်ငံတကာလူရှင်တွေပါစခန်းထဲကိုလာလို့မရဘူးဖြစ်နေပါတယ်။ဒါကြောင့်လူတိုင်းကာကွယ်ဆေးရပြီးအလုံးလွတ်လွတ်လပ်လပ်သွားနိုင်ပြီပေါ့နော်။ဒီလော့ကဒေါင်းကြောင့်ကျွန်တော်တို့ရက်ရာတွင်လုပ်ငန်းတွေကိုတော့ရပ်ဆိုင်းထားရပြီးပြဿနာအများကြီးကိုတက်နေပါတယ်လို့ပြောသွားတာပါ။တကယ်တော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ပိုးတွေ့ခဲ့တာကြောင့်မေလ21ရက်နေ့ကစပြီးလော့ကဒေါင်းချသွားလာပိတ်ထားတာပါ။လရှိကောက်ဆက်ပဇာကဒီစခန်းထဲမှာကိုဗစ်ပိုးစစ်ဆေးမှုတွေနဲ့လုပ်ပေးနေရမှာတနည်းကိုပြင်းပြလူနာ20ကနေ30ပဲထွေတာကြောင့်လူပြည့်ချက်နေတဲ့ဒီစခန်းထဲမှာစိုးရင်ရတော့များကြီးမကူးဆက်သေးပဲအခုအချိန်ထိစုစုပေါင်း1452ဦးမှသာပိုးတွေ့ထားတယ်လို့ဒုက္ခသည်စခန်းကဆရာဝန်ကဆိုပါတယ်ခင်ဗျာအိန္ဒိယမှာကိုဗစ်ဗေးဒဏ်အဆိုးဆုံးခံရသူတွေလည်းဒုက္ခသည်2000ထက်မနည်းပါဝင်တယ်လို့လူခွင့်ရေးဆိုင်ရာနိုင်ငံတကာမာမိတ်အဖွဲ့တစ်ခုကပြောလိုက်ပါတယ်။အိန္ဒိယမှာမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ Ranger Muslim 4000ကျော်လဲရှိနေပြီး Ranger လို့ခေါ်ဆိုတာကိုမြန်မာနိုင်ငံကတော့အတိအမှတ်ပြုမထားပါဘူး။ဒီဒုက္ခသည်တွေဟာလူမှုဖူလုံရေးအစီအစဉ်တွေဒါမှမဟုတ်အခမဲ့ကျန်းမာရေးစောင့်ရှောက်မှုကိုမရကြဘူးလို့ဥရောပအခြေဆိုင်နိုင်ငံမဲ့ဖြစ်မှုနဲ့အားလုံးလှမ်းခြုံမှုဆိုင်ရာ Institute ရဲ့ဗိုလ်ထုတ်ရေးထုတ်စီရင်ခံစာမှာဖော်ပြထားပါတယ်။အ အိန္ဒိယနိုင်ငံကြောင့်နိုင်ငံမဲ့တွေဟာအစိုးရကပေးတဲ့စီးပွားရေးဆိုင်ရာထောက်ပံ့တွေမရကြသလိုသူတို့မှာဗန်စင်ဒါမှမဟုတ်နိုင်ငံသားဖြစ်မှုထောက်ထားမရှိကြဘူးလို့ပူပေါင်းလောက်ကအောင်မြင်မှုရနိုင်ငံများပေါ်ကိုဗစ် -19 တည်ရောက်မှုနဲ့အပြောင်းလဲတဲ့လုပ်ငန်းစဉ်လို့ဆိုရမယ့်နာမည်နဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တကယ်တော့အိန္ဒိယပါဝင်နိုင်ငံပေါင်း73နိုင်ငံကိုရောက်နေတဲ့နိုင်ငံမဲ့နေသူဒုက္ခသည်တွေပေါ်ကိုဗစ်ကပ္ပကရောဂါကြီးရဲ့တည်ရောက်မှုတွေကိုအခုထုတ်တဲ့အစီရင်ခံစာထဲမှာစူးစီးဖော်ပြထားပါတယ်ခင်ဗျ။အမေရိကန်အနေနဲ့သမ္မတဂျိုးဘိုင်ဒန်လက်အောက်မှာအာရှဒေသတွင်တရမရေးအရှင်ကောင်းလာချိန်မှာပြိုင်ဘက်တရုတ်နိုင်ငံအနေနဲ့လည်းတောင်တရုတ်ပင်လယ်ငြင်းပွားမှုဖြစ်နေတဲ့အရှေ့တောင်အရှာနဲ့တွဲလို့ဖို့စစိတ်ဝင်စားနေကြောင်းသုံးသက်သူတွေကဆိုပါတယ်။အင်အားကြီးပြိုင်ဘက်အမေရိကန်ဩဇာကြီးလာချိန်မှာအာရှမှာအကြီးဆုံးစင်အားနဲ့စီးပွားရေးအင်အားပိုင်ဆိုင်ထားတဲ့တရုတ်အနေနဲ့လည်းဒီလာတဲ့အာဆီယံ10နိုင်ငံကနိုင်ငံကြီးဝန်ကြီးတွေနဲ့လူကိုယ်တိုင်တက်တဲ့ဆွေးနွေးပွဲရှာရှာပါပါလက်ခံကျင်းပပေးပြီးဒီစိတ်ဝင်စားမှုတွေကိုပြခဲ့တယ်လို့အာရှဒေသကသုံးသက်သူတွေကထောက်ပြလိုက်ပါတယ်။ဖိလစ်ပိုင်တက္ကသိုလ်ကနိုင်ငံတကာပင်လယ်ရေကြောင်းဆိုင်ရာပါမကဂျေးဘန်ထန်ဘာကဲကဒီဆွေးနွေးပွဲမှာတရုတ်အနေနဲ့အာဆီယံနိုင်ငံတွေကိုအမေရိကန်ဘက်မလိုက်ပဲသူ့ဘက်ပူပါလာအောင်စီရင်ခဲ့တဲ့အနောက်နိုင်ငံဩစာကိုကာကွယ်ဖို့နီးတနီးဖြစ်ပုံရတယ်လို့ဆိုပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဝန်ကြီးနဲ့အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့ရဲ့ဆယ်နိုင်ငံကနိုင်ငံကြားရေးဝန်ကြီးတွေအတူတက်ခဲ့တဲ့ဇွန်လ9ရက်နေ့ဆီယက်ဆွေးနွေးပွဲပြီးပူးတွဲကြေညာချက်ထုတ်ရမှာတောင်တရုတ်ပင်လယ်ငြင်းပွားမှုတွေအတွက်ငြင်းချမ်းတဲ့အခြေအရောင်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဒီနေရာမှာတောင်တရုတ်ပင်လယ်တွင်နိုင်ငံတွေလိုက်နာကျင့်သုံးရမယ့်စီမင်း Code of Conduct တွေထိထိရောက်ရောက်နဲ့အနှစ်သာရရှိလာရေးဆွေးနွေးတာတွေစောစောစီစီပြီးတတ်နိုင်ဖို့ဆွေးနွေးပွဲတွေပြန်ဆနိုင်ကိုပါတရုတ်နိုင်ငံခြံကွင်းမြန်မာလို့တဲ့ဒီတရုတ်အာဆီယံနိုင်ငံကြီးဝန်ကြီးအဆင့်ဆွေးနွေးပွဲမှာညှိနှိုင်းခဲ့ကြရတယ်လို့လည်းထုတ်ပြန်ခဲ့ပါတယ်ခင်အမေရိကန်နဲ့ရုရှားထိပ်သီးဆွေးနွေးပွဲကနေသဘောတူခဲ့တဲ့လက်နက်ထိမ့်ချုပ်ရေးဆွေးနွေးပွဲတွေမကြာခင်ဆနိုင်ဖို့ရုရှားဘက်ကမျှော်လင့်နေပါတယ်ရုရှားအနေနဲ့အမေရိကန်နဲ့လက်နက်ထိမ်းချုပ်ရေးဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်တွေအတွင်းစကျင်းပနိုင်ဖို့မျှော်လင့်ထားတယ်လို့ရုရှားဒုနိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။ရုရှားဒုနိုင်ငံကြီးဝန်ကြီးကအခုလိုပြောတာကိုရုရှားနိုင်ငံကြီးဝန်ကြီးဌာနအင်တာနက်ဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြခဲ့ရမှာရုရှားနဲ့အမေရိကန်သမ္မတတို့ရဲ့မနေ့ထိပ်သီးဆွေးနွေးပွဲကနေအနာဂတ်လက်နက်ထိမ်းချုပ်ရေးနဲ့အန္တရာယ်လျှော့ချရေးတွေချမှတ်နိုင်ရေးဆွေးနွေးဖို့သဘောတူခဲ့တယ်လို့ဆိုပါတယ်။မဟာဗျူဟာတည်ငြိမ်ရေးနှစ်ဖက်ညီနိုင်ဆွေးနွေးပွဲလို့အမည်ပေးထားတဲ့ဒီလုပ်ငန်းစဉ်ကိုစလုပ်ဆောင်ဖို့သမ္မတဗလာဒီမာပူတင်နဲ့သမ္မတဂျိုးဘိုင်ဒန်တို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပခဲ့တဲ့ဒီထိပ်သီးပွဲတဲ့သဘောတူခဲ့ကြတယ်လို့ဆက်ဖော်ပြထားပါတယ်။မစ္စတာဘိုင်ဒန်အနေနဲ့သမ္မတဖြစ်လာပြီးပထမဆုံးခီးစဉ်ကနေဖြစ်လာတဲ့ဒီကမ္ဘာအင်အားကြီးနှစ်နိုင်ငံဆွေးနွေးပွဲမှာတရုတ်နဲ့ပြိုင်ဆိုင်မှုပိုများလာတဲ့အမေရိကန်အတွက်ရုရှားဟာဓာတ်ရိုက်ပြိုင်ပွဲမဟုတ်တော့တဲ့သံဆောင်တရားအရေးပါနိုင်ငံဖြစ်လာဖို့ဂျိုးဘန်ဆွေးနွေးခဲ့တယ်လို့လည်းသုံးသပ်မှုတွေထွက်နေပါတယ်ခင်ဗျ
။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာပါ။အရင်ဆုံးတော့ဒီနိုင်ငံကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ယောက်ရဲ့ထိပ်သီးအစည်းအဝေးဟာအပြည့်အစုံဆောင်တဲ့အခြေအနေတွေမျိုးနဲ့ဆုံးသက်ခဲ့ပါတယ်။ဒါပေမဲ့တိတာထင်ရှားတဲ့သဘောထားကွဲပြားမှုတွေရှိနေသေးတဲ့အကြောင်း VOA ရဲ့အင်ဂျီရောသတင်းတော့ပက်စီဝီဒိုကူဆိုရာဂျနီဗာကနေသတင်းပေးပို့ထားတာကိုမက်ခွန်ယူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဂျနီဗာမြို့ကဆွစ်အင်ဒေါ်ကြီးမှာအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတို့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတန်တမန်ခင်အရာကောင်းမွန်တဲ့အပြန်အလှန်ပြောဆိုချက်တွေအဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောခဲ့တာက
Tone of the entire meetings I guess was
told ဒီနေ့လောက်ကြာမယ်ထင်တဲ့အစည်းအဝေးတစ်လျှောက်လုံးပြောဆိုကြရတာအဆင်ပြေတယ်လို့ယူဆပါတယ်ပြူသဘောဆောင်ပါတယ
်သမ္မတပူတင်ကလည်းအလားတူ
ဆွစ်နီဘွဲဟာလုံးဝအပြူသဘောဆောင်ပါတယ်
မဟာဗျူဟာတင်ညွှန်ရေးနဲ့စိုက်ဘာလုံခြုံရေးကိစ္စတွေကိုတော့နောက်ပိုင်းမှာဆက်ဆွေးနွေးသွားဖို့နှစ်ဖက်လုံးကသဘောတူခဲ့ကြပါတယ်။သမ္မတနှစ်ဦးရဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာမှုစင်တာကဥရောပရုရှားနဲ့ယူရေးရှားအစီအစဉ်ကပညာရှင်တဦးဖြစ်တဲ့ Cyrus Newlin ကခုလိုပြောပါတယ
် Breaking from a pattern of mutual penalization and
တပတ်နဲ့တပတ်ပြန်လည်အပြင်းထန်ဝေဖန်နေကြတာတွေနဲ့တန်တမာဆက်ဆံရေးကျဲနေတဲ့အခြေအနေကိုရပ်တန့်နိုင်ခဲ့ကြတယ်ဆိုတာအရေးကြီးတဲ့အချက်တစ်ခုပါပဲ။အနိုင်ငံလုံးအတွက်ကောင်းပါတယ်ဒါပေမဲ့ရုရှားဘက်ကဘလောက်ဂတိတည်သလဲဘာတွေပြောင်းလဲမှုရှိသလဲဆိုတာကတော့လာနေငယ်တွင်သိလာကြရမှာပါ
အရင်ကတမိုင်းဝင်သဘောတူညီချက်တွေရခဲ့ပူတဲ့နေရာဖြစ်တဲ့19ရာစုခေတ် Swiss အင်ဒေါ်ကြီးမှာထိပ်သီးစည်းဝေးပွဲလုပ်ကြတာဖြစ်ပေမဲ့ယူကရိန်းမှာစစ်တပ်နဲ့ရုရှားကြောတော့နောက်ခံပြုတိကျခွဲထွက်ရေးဝါဒီတွေကြား နေတော်ကြဖြစ်နေတဲ့ပြည်ပခါလိုသဘောထားကွဲပြားမှုတွေကတော့ရှိနေသေးပ
ါ I communicated the United States unwavering commitment
ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေပြည်တော်ဆိုင်မှုအပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာယက်တီထောက်ခံတယ်ဆိုတာကျွန်တော်ပြောခဲ့ပါတယ
်ယူကရိန်းဟာမြောက်အတ္တန်တိတ်စာချုပ် NATO ဖွဲ့ဝင်နိုင်ငံဖြစ်ဖို့ကြိုးစားနေပြီးဒါကိုလက်မခံကြောင်းရုရှားကပြောထားပါတယ်အဖမ်းခံထားရတဲ့ရုရှားတိုက်ထံခေါင်းဆောင်အလက်ဆေးနီဗယ်နီအပါအဝင်လူအခွင့်ရေးအတွက်ထောက်ခံကြောင်းကိုလည်းသမ္မတဘိုက်တာကအလေးနဲ့ပြောခဲ့ပါတယ်ပူတင်ကတော့သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေပေါ်ဖိနှိပ်တဲ့ဆိုတဲ့အချက်ကိုညှင်းခဲ့ပြီးအမေရိကမှာလူမဲတွေရဲ့အသက်ကလည်းအရေးကြီးတယ်ဆိုတဲ့လှုပ်ရှားမှုတွေအတွင်းဗျမ်းပရာအခြေအနေတွေကိုပြန်ထောက်ခဲ့ပါတယ်။ပူတင်ဟာနီဗယ်နီနဲ့ပတ်သက်တဲ့ကိစ္စကိုနည်းနည်းမှအလျှော့မပေးပါဘူး
။ Kibir prostranstvo Russi.
နီဗယ်နီကအဖမ်းခံမယ်ဆိုတဲ့ယူရချက်နဲ့ကိုရုရှားကိုပြန်လာတာပါ။သူဖြစ်ချင်တာကိုလုပ်ခဲ့တာပဲဖြစ်ပါတယ်
။ဘိုင်ဒန်ကသူဟာအရင်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့မတူကြအောင်ရှင်းရှင်းပဲပြောပါတယ်2016ရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတွေပြောထားတဲ့ကြားမှာပဲသမ္မတထရန့်ကပူတင်နဲ့2018ခုနှစ်ကတွေ့တဲ့အချိန်သူ့ဘက်ကယက်တီပြောဆိုခဲ့တာပါ
was extremely strong and powerful
ဒီကနေ့သမ္မတပူတင်ရဲ့ညှင်းပယ်ချက်တွေဟာလွန်ခိုင်မာအားကောင်းပါတယ
်ရုရှားကစိုက်ဘာတိုက်ခိုက်မှုတစ်ခုလုပ်ရင်အမေရိကန်ကလည်းအလားတူတုံ့ပြန်သွားမယ်လို့ဘိုင်ဒန်ကပူတင်ကိုပြောခဲ့ပါတယ
် I made it clear that we will not tolerate attempts
ကျွန်တော်တို့ရဲ့ဒီမိုကရေစီနှိမ့်ချအထောက်အကူအာဏာပိုင်ဆိုင်မှုကိုချိုးဖျက်တာဒါမှမဟုတ်ဒီမိုကရေစီနှိမ့်ချရွေးကောက်ပွဲတွေကိုမတည်မငြိမ်ဖြစ်အောင်ကြိုးစားတဲ့လုပ်ရမှန်သမျှကိုလုံးဝတိကျမှာမဟုတ်ပဲတုံ့ပြန်မယ်ဆိုတာကျွန်တော်ရှင်းရှင်းပဲပြောခဲ့ပါတယ
်ဥရောပရုရှားနဲ့ယူရေးရှားအစီအစဉ်ကပညာရှင်တဦးဖြစ်တဲ့ Cyrus Newlin ကအခုလိုပြောပါတယ
် Biden will be careful to be proportionate in any cyber response he engages in
ရုရှားဟာတကယ် cyber အင်အားကြီးနိုင်ငံမဟုတ်ပေမဲ့တိတ်ကိုလုံနိုင်စွမ်းကောင်းတယ် cyber ဆွမ်းရည်ကိုတုံးပြီး American ကိုအကြီးအကျယ်ဒုက္ခရောက်အောင်လုံနိုင်စွမ်းရှိတယ်ဆိုတာနားလည်ထားပြီးတော့ Biden အနေနဲ့ဘယ်လိုတုံ့ပြန်မှုမျိုးကိုမဆိုတတိထားလုပ်ဖို့လိုပါမယ်
သမ္မတဂျိုးဘိုင်ဒန်ဟာသမ္မတပူတင်နဲ့ထိပ်သီးအစည်းအဝေးပြီးတဲ့နောက်သတင်းတပတ်ကြားခရီးစဉ်ကိုအဆုံးသတ်ပြီးဝါရှင်တန်မြို့တော်ကိုပြန်လာခဲ့ပါတယ်ရှင်
။မက်ခွန်ညူပြောပြသွားတာပါ။အခုတခါတော့မြန်မာသတင်းတွေကိုဇက်တိုက်တင်ဆက်ပြီးတော့မှဖြစ်ပါတယ်။အရင်ဆုံးတော့မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကထပ်ပြီးတင်းရှောင်နေရတဲ့ဒေသခံတွေရဲ့အခြေအနေကိုပြောပြကြပါမယ်။ရွာလုံးကျွန်းမီးလောင်ခဲ့တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကဒီကင်းမရွာကရွာသားတွေဟာတောတောင်တွေမှာခိုးလုံနေကြရပြီးတော့အကူအညီတွေလိုအပ်နေပါတယ်။သခိုင်းတိုင်းတဲကမင်းကင်းမြို့နယ်နဲ့တပင်းမြို့နယ်တဲကကြီးရွာတွေကိုလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့လို့ဒေသခံတွေတောင်းတဲ့ချီပြီးတော့ထွက်ပြေးနေရပါတယ်ဒီချီနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ရွာလုံးကျွနီးပါးမီးလောင်သွားတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမရွာကရွာသူရွာသားတွေဟာနီးစပ်ရာတောတောင်တွေမှာခိုးလုံနေရပြီးအခုညီလိုအပ်နေကြတယ်လို့ကင်းမရွာကန်တူက VOE ကိုပြောပါတယ်
။အခက်အခဲကတော့လောလောဆယ်ဆယ်သူတို့မှကဟိုပြေးတဲ့နေရာမရှိဘူးပေါ့နော်။ပြေးတဲ့နေရာမရှိဘူးနောက်ပြီးတော့စားရတောက်ရအခက်အခဲဖြစ်တယ်မိုးရင်းကာလာဖြစ်တဲ့ခါကျတော့မိုးရွာတဲ့ခါကျလို့ရှိလို့ရှိရင်နေဖို့ထိုင်ဖို့အတွက်အခက်အခဲတွေအများကြီးရှိတာပေါ့နော်။ပြေးတဲ့နေရာမရှိဘူးဆိုတာကတော့ဟိုပြည်ပြည်ဆိုတာကတော့ကြောက်တယ်လေဒီကောင်တွေကဟိုတောနေရှာမှာတော့ဘာလို့အဲ့လောက်အဆင်ထိသူတို့ချင်းကြောက်ထားတာတွေရှိတယ်လေ။ကျိုးရွာတွေကြတော့လေဒီမိတော်ရတဲ့ကြာသူရွာသားတွေဆိုလို့ရှိရင်တိတ်လက်မခံရကြဘူးလေဒါဖြစ်လို့ဆိုသူတို့အမှုပတ်လာမှာဆိုလို့လေအဲ့လိုမျိုးစစ်တပ်ကလူတွေကိုအဲ့လိုဒုက္ခပေးတာတခြားရွာကလက်မခံရအောင်သူတို့ကအဲ့လိုဒုက္ခပေးတာပါလက်ရှိကတော့ဒီလိုတောကျုပ်အုံရွာတွေကပဲရှောက်ပြီးတော့ပုံနေကျွန်တော်တို့လည်းရာလောက်လိုက်စုနေတယ်စုလို့မရသေးတဲ့အဖွဲ့တွေလည်းရှိတာပေါ့နော
်ဇွန်လ15ရက်နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တို့ကင်းမရွာအနီးမှာတိုက်ပွဲဖြစ်ပြီးဒေသခံ PDF တွေတက်ဆုတ်သွားတဲ့ကင်းမရွာဘက်မှာအပြန်အလှန်တိုက်ခတ်ခဲ့ကြတာပါအဲဒီနောက်ကင်းမကြီးရွာမီးလောင်တာမှာဒီရွာလုံးနီးပါးပျက်ကျခဲ့ပါတယ်လက်နက်ကိုင်အဖွဲ့တွေကဥကြော်သေးဆိုသူရဲ့နေအိမ်ကိုမီးရှို့ရွာကနေရွာမီးလောင်ခဲ့တာဖြစ်တယ်လို့စစ်တပ်ကသတင်းထုတ်ပြန်ပါတယ်ကြီးရွာအင်ဂျီ225လုံးနဲ့အင်ဂျီ100လောက်မီးလောင်ကျွမ်းခဲ့ပြီးမီးရှို့ဖျက်ဆီးသူတွေကိုဖမ်းဆီးအရေးယူဖို့ဆောင်ရွက်နေတယ်လို့ပြောထားပါတယ်PDF အဖွဲ့ဘက်ကလည်းစစ်တပ်ကရွာကိုမီးရှို့တာလို့ဆွဆွဲထားပါတယ်မီးလောင်မှုအတွင်းတက်ကြီးရွာကိုနှစ်ယောက်မီးထဲပါပြီးသေဆုံးခဲ့ပါတယ်ကင်းမကြီးရွာမီးလောင်တာနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းပြစ်တင်ဝေဖန်နေပါတယ်စစ်ကောင်စီတပ်တွေကမီးရှို့တာဟာဒိုင်ယန်းသားလူမျိုးတွေနဲ့ဘာသာတရားတွေအားလုံးအပေါ်အရင်ကကျူးလွန်ခဲ့တဲ့ပုံစံတွေနဲ့ထပ်တူပြီးစစ်တပ်ဟာလူအသက်ကိုလုံးဝဂရုမစိုက်တာဆက်ပြီးပြတ်သားနေတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်စကိုင်းတိုင်းထဲမှာလည်းမင်းကင်းမြို့အနီးကကြေးရွာတွေကိုဝန်ရှာလို့ဒေသခံတွေထွက်ပြေးတင်းရှောင်နေရတယ်လို့မင်းကင်းမြို့ကန်တူက VOE ကိုပြောပါတယ်
။ဒီနေ့မနေ့မှာတော့ကနေမှာအင်းသာပုံးကြီးနေတာ။ယနေ့ရှင်းလာရဲ့ရှင်းလာပြီးမှ ဘူးအပိုင်းမရှိတဲ့ဒီဇော်ရီကိုလို့ယူဇော်ဒီနဲ့ဖွဲ့နေပြီးသားမျိုးနေရတော့ကိုဇော်ရီကတုံရဲ့ချက်တုံကြီးဝါရဲ့ချက်ခဲတဲ့ဇော်တဲ့ကုန်းပိုင်းပြင်းပြင်းထက်ထက်ကုန်းကြီးတုံပါအဲ့ကြီးဝါရဲ့အကုန်လုံးဇော်လုံးစုံပါဗျာပစ္စည်းကိုကလေးပါမချက်အကုန်ဒီနေ့ပုံရမှာဆိုရင်လည်းဆိုင်ကျင်းနဲ့ချင်းကြည့်ရတယ်ကွာပြီးတော့သူတို့ဟိုဆန့်ကျင်တဲ့အာနာဘုံကိုဆန့်ကျင်တဲ့ဆိုပြီးမှပြည်သူတွေရဲ့အိမ်တွေကိုအကုန်လုံးဖျက်ဆီးသွားတယ်သူတို့လူတွေနဲ့သူကြီးခင်းနဲ့ကလည်းယူသွားပြီးမှမလို့အတော့ပစ္စည်းနဲ့တည်းများကိုအကုန်လုံးချက်ချိုးသွားတယ်အခုမျိုးတွေမှာကြောက်ခဲတဲ့ရွာမှာဝင်ပြီးမှရှာဖွေပြီးမှအကုန်လုံးရောင်းလို့ဖျက်ဆီးလုပ်နေတယ်ရွာရဲ့အစုံတနေရာမှာရှိတဲ့အိမ်တွေမှာလည်းဒါတော့မကင်းတဲ့ခင်ဗျာမဆောင်နိုင်တော့တဲ့အိမ်ရုံပေါ်မှာလည်းအိမ်ရဲ့ဘိုးလည်းတနက်နေ့တက်ပြသွားရပြီ
။ဇွန်လ15ရက်နေ့ကစစ်ကောင်စီတပ်နဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်အနီးအနားကကျွော်တွေကိုဒီကနေ့လိုက်လံစီရင်ရှာဖွေနေတာပါ။ဒါအပြင်စကိုင်းတိုင်းတပဲရင်ဘက်ကကျွော်တွေမှာလည်းစစ်တပ်ဝင်ရောက်လာတဲ့အတွက်ဒေသခံတောင်းနဲ့ချီထွက်ပြေးနေရတယ်လို့တပဲရင်မျိုးကန်ဒူကပြောပါတယ်
။နောက်လာရင်ကျွော်ရဲ့မင်းကြီးရဲ့ဆက်လိုက်ယူແຕ່ຄາຢູ່ເຊວາລောက်ຊິແມ່ນເນາະຖ້າດີນີ້ຫັ້ນຊັດປີ້ນີ້ຫັ້ນແບບໄປຍາແລ້ວບໍ່ມີຢູ່ຕຽວມາບໍ່ຊິຫັ້ນວົງຊາແດ່ອີ່ນີ້ກູອີ່ນີ້ແຕ່ງຕັ້ງຫມູ່ທີ່ດີဖြັດຕົວໄດ້ຊິວົງມູຊາແດ່ໂຕລືມຫັ້ນຊິຖ້າບໍ່ຢາຊິຊາຕົວແດ່ຊາແດ່ບໍ່ຊິກູဖြັດຕິຕົວແດ່ຊັ້ນນີ້ວ່າດີກູມີຂາດີກູဖြັດຕິຕົວແດ່ຍາລາຍມິນດີກະ6ຍົກພັ້ນລະເລີຍຈາແດ່
တပဲမျိုးနဲ့ရင်ကျေးရွာမှာပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်နဲ့ဒေသခံ PDF တွေအပြန်အလှန်ပြစ်ခတ်ကြပြီးတဲ့နောက်စစ်တပ်ကကျေးရွာတွေမှာဝန်ရှာနေတာပါဒါအပြင်ရဟတ်ရင်တွေနဲ့ပါကောင်းငင်ကစောင့်ကြည့်တာတွေရှိပါတယ်တပဲမျိုးကကျေးရွာတွေမှာစစ်ကောင်စီနဲ့နှိစက်သူတွေမကြကနာဆိုသလိုအသက်ခံရတဲ့အတွက်အခုလိုဝန်ရှာတာတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုကြကြောသိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရန်ကုန်ကအုပ်ချုပ်ရေးမှုတွေပြစ်ခတ်ခံရတဲ့အကြောင်းကိုပြောပြကြပါမယ်အနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကခန့်အပ်တဲ့ရက်ကွက်မြို့နယ်အုပ်ချုပ်ရေးမှုတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဖြစ်နေတာမှာဒီနေ့လဲရန်ကုန်မြို့စံကြောင်းမြို့နယ်တဲကရက်ကွက်အုပ်ချုပ်ရေးမှုတယောက်အပါဝင်မြို့နယ်တချို့ကအုပ်ချုပ်ရေးမှုတွေတနက်နဲ့ပြစ်ခတ်တိုက်ခိုက်ခံရပါတယ်အလားတူသခိုင်းတိုင်းမှာလဲ NLD ပါတီဝင်တယောက်ပြစ်ဒဏ်ခံခဲ့ရပါတယ်ခုလိုဥပဒေမဲ့ပြစ်ဒဏ်မှုတွေဖြစ်နေတဲ့အကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့စမ်းကြောင်းမြို့နယ်တန်တကားရက်ွက်ရဲ့အုပ်ချုပ်ရေးမှူးဦးမိုးကြီးဒီကနေ့မနက်ပိုင်းကသူ့ရဲ့နေအိမ်မှာတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်။အိမ်ရှိမှလူနှစ်ယောက်ကသူ့ကိုတနက်နဲ့ပြစ်သွားလို့နေရွက်ထိမှန်ခဲ့တယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပြပါဗျာ
။ဟောတန်ကလန်းလန်အုပ်ကြီးပြစ်ခံရတဲ့ကိစ္စဟိုအခုတော့ဆယ်တော့တန်ကလန်းအုပ်ကြီးလမ်းရောတန်ကလန်းတီဗီလုံးလမ်းကြောင့်မမိုးဆိုတဲ့အုပ်ကြီးပေါ့နော်။အဲ့ဒီအုပ်ပြစ်ခံရတာဗျာအပြစ်ခံရတာတော့သူပြစ်ခံရတဲ့ပုံစံကလောလောလဲအဲ့ကိုလူနှစ်ယောက်လောက်အဲ့အိမ်ရှိကိုလာပြီးတော့ကျေဆုံးလည်းပြတော့တယ်လို့ပြောတယ်။တော့လည်းပြတော့တာကနရွက်ပဲထိတယ်လို့လည်းအတိအကျသိရတယ်ပေါ့နော်။ဒီကတော့တောင်းလျှောက်ကိုစင်ကောင်စီတက်ကပိတ်ပြီးတော့ကားတွေကလူတွေကအကုန်လုံးဖုံးနေရောအကုန်လုံးစစ်သေးတာတွေပဲအကုန်လုံးတော့လုံနေကြတယ်ကြောက်။ဖမ်းလို့တော့မရှိဘူးကြောက်။ဟုတ်
။မင်းတို့ကလည်းလှိုင်းသားရမြို့နယ်73ရက်ကွက်ကအုတ်ချုပ်ရည်မှုရဲ့ဦးခေါင်းကိုတနက်နဲ့မှန်ပြီးတေဆုံးခဲ့ပါတယ်။သူဟာရန်ကုန်တိုင်းထဲမှာပြစ်မှတ်ထားပြီးတော့တတ်ခံရပုံရှိတဲ့အုတ်ချုပ်ရည်မှုတွေက၈ယောက်မြောက်တေဆုံးသူဖြစ်ပါတယ်။သူပြစ်ဒတ်ခံရပြီးတော့တေဆုံးနေတဲ့ပုံကိုဓာတ်ပုံရိုက်ပြီးတော့ Facebook လူမှုကွန်ရက်ပေါ်တင်ခဲ့သူတချို့ကိုစစ်တပ်ကနေဖမ်းဆီးခဲ့တယ်လို့လှိုင်းသားရမြို့နယ်မှာနေသူကပြောပြပါတယ်
ဒီအဲ့ခင်းဖြစ်သွားတဲ့နေရာမှာဓာတ်ပုံရိုက်တဲ့ပြည်သူလူစင်ဒီအဲ့ဒီအကြောင်း Facebook ပေါ်တင်တယ်ပြည်သူအနီးနားတောင်ဝင်းချင်းမှာတွေ့တဲ့ចောင်းသား2ယောက်အကုန်လုံးပေါင်းလို့ရှိရင6ယောက်ပေါ်မှာရယ်အဲ့6ယောက်ကိုသူတို့ကအဲ့ဒီတနေတဲ့မှာပဲဖမ်းတယ်ပြည်သူအဲ့လိုသူတို့တငယ်ချင်းတွေအဖမ်းခံရတယ်ဆိုတဲ့ဟာကို2ယောက်လုတ်တယ်တရားကိုကြတော့ညာရင်းချင်းဝင်ဖမ်းတယ်အဲ့ဒီတနေ့လေးမှာပဲညဘက်ဝင်ဖမ်းတယ်ပေါ့ခုနှစ်ယောက်ပေါ့အမိုင
်အခုလိုစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေပြစ်ဒတ်ခံရတယ်လို့သခိုင်းတိုင်းကဏီမျိုးမုတ်ထောကျွာမှာလည်း NND ပါတီဝင်အမျိုးသားတဦးဦးခေါင်းကိုတနက်နေ့ပြစ်ဒတ်ခံရပါတယ်ဇွန်လ16ရက်နေ့ည9နာရီဝန်းကျင်လောက်ကအပြစ်ဒတ်ခံခဲ့ရတာလို့ဒေသခံတဦးကပြောပြပါတယ
်ဟိုနိုင်ငံရေးစစ်စော်လိုင်းလှုပ်ရှားသူတော့မဟုတ်ဘူးဒါပေမဲ့ NND ပါတီဝင်တယောက်ကတော့ဟုတ်တယ်အဲ့လိုဖြစ်နေသူကရှင်မျိုးကပြန်လာတာမှဒီရပိုင်းရှိရပါသူမင်းမကဒီနောက်ငါရဲ့လောက်ဆိုလို့ရှိရင်သူကမိဖွားတော့မှမပြန်လာခဲ့တာပေါ့အဲမင်းညကတော့9နိုင်ခွဲလောက်တဲ့အချိန်မှာထိုင်းကနေပြန်ကြလိုက်တော့သူကဘေးရနေပြီးတော့သူမိမကဟိုကနဲ့တောက်ခဲနဲ့အိမ်ကိုပြစ်တယ်ထင်တာတဲ့ပြစ်တယ်ထင်တော့သူကဖုံးမီးလေးဖွင့်ကြည့်လိုက်တော့သူ့ယောက်ျားတစ်ပတ်ထဲကတွေးရပွက်ထလာဆိုတော့သူကလာကြပါအောင်တွေးအန်ရယ်လို့အဲ့လိုထင်တာပေါ့စနက်တန်ကဘေးရလို့ထင်လိုက်တာတဲ့
မှတောင်းအိတ်နေတာကိုမထင်ဘူးပြစ်လိုက်တာဒီကံကဟိုဘက်ပေါ့မထွက်သူကလွန်ခဲ့တဲ့နှစ်ရက်သုံးရက်လောက်ကတော့သူအဲ့ဒီမုတ်ထောကနေပြီးတော့ဗောလဲ့တော့သူတို့ရာနေပြီးဖြူစောရီအဖွဲ့ရတင်နန်းနေပါလေလုံနေကြတယ်ဆိုင်ကြတယ်အဲ့ဒီလိုကြီးဖွဲ့လို့တော့သူကအာနဲ့ကင်ဆဲတာပေါ့ဆဲတာကြီးကြီးလောက်တာအဲ့လိုရှိတယ်ဗောဒါပေမဲ့သူတို့ဘာလို့တော့မဆွဆွဲဒီပေါ့လေနော်သူတို့အဲ့လိုလုံးမိတာပဲရှိတာပေါ့ကိုယ်စားတော့လက်တွေကတော့တရားပြစ်တယ်ဒါကတော့မတည်သေးဘူးလေ
ပြူစောတီဆိုတာကတော့စစ်တပ်လိုလားတဲ့သူတွေဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်။သခိုင်းတိုင်းတွေက NLD ပါတီဝင်ပြစ်တက်ခံရတဲ့အမှုမှာတော့ဘယ်သူလက်ချက်လဲဆိုတာမသိရသေးပါဘူး။မင်းတို့ကလည်းရန်ကုန်တိုင်းကြောက်တန်းမြို့နယ်ကဒုတိယပညာရေးမှူးတယောက်တနက်နဲ့ပြစ်တက်ခံရပါတယ်။ဒီပညာရေးမှူးတက်ခံရတာနဲ့ပတ်သက်ပြီးတော့လက်နက်ကင်ကျန်းဖက်တွေကအပြစ်မဲ့ပြည်သူကိုအကြောင်းမဲ့တက်ဖြတ်နေတယ်လို့ဒီနေ့ထုတ်စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြပါရှိပါတယ်။တခါမကွေးတိုင်းတောင်တွင်းကြီးမြို့မှာလည်းမင်းညာတို့ကရဲတချို့တနက်နဲ့ပြစ်ခံခဲ့ရပါတယ်စစ်ကောင်စီတပ်တွေကိုသတင်းပေးနေသူလို့ယူဆထားကြတဲ့ပခုတ်ကူမြို့နယ်က PPP ပါတီဝင်အမျိုးသားတဦးကလည်းမင်းတို့ကဓာတ်ထံရ73ချက်နဲ့တေဆုံးနေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမျိုးလက်တယ်မပေါ်တဲ့ဥပဒေမဲ့ပြစ်တက်မှုဓာတ်ထုတ်မှုတွေဖြစ်နေသလိုဘုံသေးစားပောက်ကွဲမှုတွေလည်းမြန်မာနိုင်ငံမှာဖြစ်နေပါတယ်ရန်ကုန်မြို့မှာမနက်9နာရီဝင်းကျင်လောက်ကကဘာရေးဖျားလန်းတဲ့ဆရာဆန်လန်းထောက်ကစစ်ကောင်စီရဲ့လူကယ်ပြန်ဝင်ကြီးဒေါ်တက်တက်ခိုင်ပိုင်တဲ့ကုမ္ပဏီဆောက်လုပ်နေတဲ့68 President ကွန်ဒိုမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တာပါထိခိုက်ပျက်စီးမှုရဲ့အခြေအနေကိုတော့အသေးချာမသိရသေးပါဘူးအလားတူပဲဗကုမျိုးကရက်ကွက်ကြီး6အုပ်ချုပ်ရေးမှုရုံးနဲ့မြို့နယ်အခွန်ရုံးတွေမှာလည်းဒီကနေ့မနေ့အစောပိုင်းတုန်းကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်ဒီပောက်ကွဲမှုမှာတော့အုပ်ချုပ်ရေးမှုနဲ့ရုံးကူတို့ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်နေ့လယ်12နာရီဝန်းကျင်လောက်မှာမြို့နယ်လျှက်စစ်ရုံးသားမှာနောက်ထပ်ဘုံတလုံးထပ်ပြီးတော့ပောက်ကွဲခဲ့ပါတယ်။မကွေးတိုင်းတရက်မြို့မှာလည်းကလေးအထုကုဆရာဝန်ကြီးရဲ့နေအိမ်နဲ့စီပင်အမှုဆောင်ရရှိနေအိမ်တွေမှာလည်းဒီကနေ့မနက်ပိုင်းကဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်။မနေ့ဇွန်လ16ရက်နေ့ညတုန်းကရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးချုပ်ရှေ့မှာဘုံပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ CCTV လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့ဗီဒီယိုအရအိမ်စည်းကားတစ်စီးပေါ်ကနေဆင်းလာတဲ့လူတဦးဟာရုံးချုပ်ရဲ့ရှေ့မှာအထုတ်ထုတ်ကိုချခဲ့ပြီးတော့မောင်းပြေးသွားတာကိုမြင်တွေ့ရပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။အခုတစ်ခါတော့အေးရခိုင်လက်နက်ကိုင်အဖွဲ့ကစစ်ကောင်စီတပ်သားတွေကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းပြောပြခြင်းပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းထားတဲ့တမရော်သား73မှ9ဦးပါဝင်စုစုပေါင်း23ဦးကိုအဖွဲ့ကပြန်လွှတ်ပေးလိုက်ပါတယ်ဒီထဲမှာ2019အောက်တိုဘာလတုန်းကရွှေနဒီအမြန်ရင်ဘော်ကနေဖမ်းဆီးခံရသူ14ယောက်လည်းပါပါတယ်အာဏာသိမ်းစစ်ကောင်စီနဲ့အဖွဲ့တို့ကြားအပြည့်သဘောဆောင်တဲ့ဆက်ဆံရေးမျိုးရှိနေတာကြောင့်အခုလိုပြန်လွှတ်ပေးတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရကပြောပါတယ်ရခိုင်ကလာတဲ့ဒီသတင်းအပြည့်စုံကိုကိုသိန်းထိုင်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားပြီးခဲ့တဲ့နှစ်ပိုင်းတိုက်ပွဲတွေဖြစ်ခဲ့တဲ့အချိန်ကလေးကဖမ်းဆီးထားတဲ့တပ်မတော်သားတွေကိုအေအေကပြန်လွှတ်ပေးလိုက်တာပါ2019ခုနှစ်အောက်တိုဘာလ26ရက်နေ့ကစစ်တွေမျိုးကနေဘူးသီးတောင်မျိုးကိုပြေးဆွဲခဲ့တဲ့ရွှေနဒီအမြန်ရေရင်ဘော်ကဖမ်းဆီးသွားခဲ့သူ14ယောက်အပြင်တိုက်ပွဲတွေဖြစ်တဲ့အချိန်ဖမ်းထားခဲ့တဲ့စစ်သား3ယောက်ကိုလည်းပြန်လွှတ်ပေးတဲ့အထက်မှာပါဝင်ပါတယ်သူတို့ဘူးသီးတောင်မျိုးနယ်ကတိန်တော်မြင့်ကျေးရွာမှာဒီနေ့ပြန်လွှတ်ပေးခဲ့တာလို့ဧဖွဲပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါလေ
ဒီရွှေနေဒီဖြစ်စဉ်မှာကျွန်တော်တို့ထိမ့်သိမ်းထားတဲ့သူတွေထဲကနောက်ဆုံးကြံနေတဲ့ဒီသူနောက်ဆုံးကြံနေတဲ့သူတွေအားလုံးကိုဒီနေ့ဇွန်လ18ရက်နေ့မှာပြန်လည်ပြီးတော့လွှတ်ပေးလိုက်ပြီးဖြစ်တယ်ဗျဟိုလွှတ်ပေးလိုက်တဲ့နေရာကတော့ဘူးတီတောင်မြို့နယ်တိန်တောင်ပြင်ရွာမှာဒီနေ့မနေ့17နှစ်လောက်မှာမြန်မာစစ်တပ်ရဲ့ဒီတမားနှစ်နှစ်လက်အောက်ခံခမရ210တိုင်ရင်မူဒုဗိုလ်မှူးကြီးအောင်စိုးစီကိုလွှဲပြောင်းပေးရပြီးတော့မှကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်လွှတ်ပေးလိုက်တာဖြစ်တယ်ဗျ။ဟိုဒါကြောင့်မို့လို့ဒီရွှေနေဒီဖြစ်စဉ်မှာနော်ရွှေနေဒီဖြစ်စဉ်နဲ့ပတ်သက်ပြီးဒီကျွန်တော်တို့စီမှာဟိုတရားမှမကြံတော့ဘူးဗျ။အားလုံးဟိုဒါလွှတ်ပေးလိုက်ပြီးဖြစ်တယ်။ဟိုနောက်ပြီးတော့ဒီရွှေနေဒီဖြစ်စဉ်နဲ့ဟိုမဆိုင်မဲဒီတခြား၃ယောက်ကိုလည်းပဲကျွန်တော်တို့ဒါလွှတ်ပေးလိုက်တာရှိတယ်။ဆိုတော့ဒီနေ့လှုပ်ပစ်လိုက်တာကတော့အားလုံးပေါင်းတော့18ယောက်ပေါ့နော
်စစ်တပ်နဲ့အေရိုတိုက်ပွဲဖြစ်ပွားနေခဲ့တဲ့2019ခုနှစ်အောက်တိုဘာလတုန်းကရွှေနဒီအမြန်ရင်ဘော်ကရက်သား73ယောက်ပါဝင်စစ်ဘက်ဆိုင်ရာတာဝန်ရှိသူ58ယောက်ကိုအေအဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါလေဖမ်းဆီးခံရသူတွေကိုခေါ်ဆောင်လာတဲ့အချိန်တပ်မတော်ဘက်ကလေရင်ဘော်ကနေရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တာကြောင့်ဖမ်းဆီးထားတဲ့သူတွေကတချို့တေဆုံးခဲ့တယ်လို့အေဘက်ကပြောပါလေ2019ခုနှစ်နိုဝင်ဘာလ5ရက်နေ့မှာတော့25ယောက်ကိုအေအေကပြန်လွှတ်ပေးခဲ့ပါတယ်။ရွှေနဒီအမြန်ရေရင်ဘော်ကအေအေဖွဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေထဲမှာ တမရောသား14ယောက်ရဲတပ်ဖွဲ့ဝင်29ယောက်အချင်းဦးစီးဌာနဝန်ထမ်း2ယောက်နဲ့အရသား13ယောက်ပါတယ်လို့အဲ့ဒီတော့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီ58ယောက်ထဲက14ယောက်ကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့စစ်တပ်ကပြောကြားခဲ့ပါတယ်အခု AA ကဆက်ဖမ်းထားတဲ့18ယောက်ကိုဒီနေ့လွှတ်ပေးလိုက်တာပါရခိုင်မြောက်ပိုင်းတိုက်ပွဲအတွင်းမှာဖမ်းဆီးခဲ့တဲ့တမရော်သားစစ်တုံးပန်း6ယောက်ကိုမြောက်ဦးမြို့နယ်ကြောက်ကြက်ကျေးရွာမှာဂျွန်လ16ရက်နေ့ဗုဒ္ဓနေ့ကပြန်လွတ်ပေးခဲ့တယ်လို့လဲခန်ဒုခပြောပါတယ
်။မနေ့ကဟိုဂျွန်လ16ရက်နေ့မှာဒီမြောက်ဦးမြို့နယ်ကြောက်ကြက်ရွာမှာဒီမြန်မာစစ်တပ်ဘက်ကနေကျွန်တော်တို့ဖမ်းဆီးရမိထားတဲ့ဒီမြန်မာဟိုစစ်သားတွေထဲကကျမရေးမကောင်းတဲ့ဒီဟို6ယောက်ကိုကျွန်တော်တို့ကနေပြီးတော့ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့တာဝန်ရှိသူတွေစီကိုဟိုကောင်းကောင်းမွန်မွန်ပြန်လည်လွှဲရပြီးတော့မှကျွန်တော်တို့လွှတ်ပေးလိုက်တာရှိတယ်ဗ
ျအခုလိုအေးဖွဲ့ရဖန်စီထားသူတွေကိုပြန်လွှတ်ပေးတာဟာအာနာသိန်းစစ်ကောင်စီနဲ့အေးဖွဲ့တို့ကြားအပြုသဘောဆောင်တဲ့ဆက်ဆံရေးကြောင့်ဖြစ်တယ်လို့လဲအေးဖွဲ့ပြောခွင့်ရခန်ဒုခကပြောပါတယ
်ဒါကတော့ဒါတစ်ဖက်နဲ့တစ်ဖက်ဒီအပြုသဘောဆောင်တဲ့ဟိုဖြစ်ပေါ်တိုးတက်မှုတွေအပေါ်မှာနော်ဟိုဒီလိုမျိုးပြန်လည်လွှတ်ပေးတာဖြစ်တယ်ဗျ
ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့အေအဖွဲ့ကံလန်းချက်ကိုတမတော်ဘက်ကလက်ခံပြီးတဲ့နောက်ပိုင်းအေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေရပ်ဆိုင်ထားတာအခုချိန်ထိပါပဲ။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲအေစီဦးစည်းချုပ်ဗိုလ်ချုပ်ထွန်းပြနိုင်ရဲ့ညီနဲ့ညီမအပါအဝင်အကြမ်းဖက်တိုက်ပွဲဥပဒေပုံမှန်နဲ့စစ်တပ်ကတရားစွဲဆိုထားတဲ့စင်ကာပူရခိုင်အသင်းခေါင်းဆောင်တွေကိုလည်းစစ်ကောင်စီကပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထ ਾਇ ဦးပြောပြသွားတာဖြစ်ပါတယ် VOE ကနေခြေတော်ရင်းနေညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အထံလွင့်ပေးနေပါတယ်အခုတော့အစည်းအဝေးဒုတိယပိုင်းဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီတဲကမှာအရင်ဆုံးတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါစစ်ကောင်စီလက်အောက်မှာလအနေငယ်နေရတာဟာကိုဗစ်ကပ်ရောဂါဒဏ်ကိုတနစ်ခံရတာထက်ဆိုးဝါးကြောင်းနိုင်ငံခြားကုမ္ပဏီစစ်တမ်းမှာဖော်ပြထားတာကိုဦးအောင်ခင်ကသုံးသက်ရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
အာဆီယံအသင်းဝင်ဆယ်နိုင်ငံရဲ့ဒီနေ့စီမောရေးအခြေအနေကို ADB အာရှဖွံ့ဖြိုးမှုဘဏ်ကသုံးသပ်တဲ့အခါမှာမြန်မာနိုင်ငံတစ်ခုသီးသာဆောက်ရုပ်ကျဆင်းနေတာတွေ့ရပါတယ်။တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုမှာဘရူနိုက်က 1.5 ရာခိုင်နှုန်းသာတိုးတက်ပြီးဗီယက်နမ်က 9 ရာခိုင်နှုန်းနဲ့တိုးတက်မှုအမြင့်ဆုံးဖြစ်နေပါတယ်။မြန်မာကတော့ 10 ရာခိုင်နှုန်းအနှုတ်လက္ခဏာပြပြီးဆောက်ရုပ်ကျဆင်းနေပါတယ်။မြန်မာနိုင်စင်တိုးတက်မှုနှုန်းဟာ2019မှာ 6.9 ရာခိုင်နှုန်း2020မှာ 3.3 ရာခိုင်နှုန်းရှိခဲ့ရာကစစ်အာဏာသိမ်းလို့ကျဆင်းသွားရတယ်လို့ ADB ကဆိုပါတယ်ကိုဗစ်ရောဂါကြောင့်စီးပွားရေးလုပ်ငန်းအများအပြားရပ်ဆိုင်းထားလိုက်ရတဲ့အတွက်နိုင်ငံတိုင်းလူလူစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေပါတယ်အာရှစီးပွားရေးတိုးတက်မှုနှုန်းဟာ2ရာခိုင်နှုန်းနဲ့3ရာခိုင်နှုန်းအကြားမှာရှိပါတယ်မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါအပြင်စစ်အာဏာသိမ်းရောဂါပါခံစားနေရတာမို့တိုက်ပီစီးပွားရေးဟာဆယ်ရာခိုင်နှုန်းကျဆင်းမယ်လို့ ADB ကခန့်မှန်းပါတယ်စစ်အာဏာသိမ်းမှုကြောင့်မြန်မာစီးပွားရေးဆယ်ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိကျုပ်ဝင်သွားနိုင်တယ်လို့ကမ္ဘာပံကခန့်မှန်းတာပါတယ
်ကိုဗစ်ရောဂါပြန့်ပွားမှုကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုးတက်ရမယ့်အစားကြာစင်းဆုပ်ယုပ်သွားပါတယ်အခုတော့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ကမ္ဘာ့ဘဏ်ကမြန်မာပြည်ထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်ကိုဗစ်စီးပွားရေးနလန်ထနိုင်မှုအတွက်ဒေါ်လာတန်း350ထောက်ပံ့ဖို့ကမ္ဘာ့ဘဏ်ကမနှစ်ကသဘောတူခဲ့တာပါဂျပန်အစိုးရကလည်းကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းကြောင်းမတ်လမှာကြေညာပါတယ်ဂျပန်ကုမ္ပဏီပေါင်း450လောက်မြန်မာကုန်ထုတ်လုပ်ငန်းကဏ္ဍမှာလုတ်ကင်နေတာကြောင့်ဂျပန်ပါဝင်မှုဟာတိသာထင်ရှားပါတယ်ဂျပန်နောက်ဆုတ်သွားတာကိုတရုတ်ကအခွင့်ကောင်းယူပြီးမြန်မာနိုင်ငံမှာပုံမိုးရင်းနှီးမြှုပ်နှံလာနိုင်ပါတယ်စစ်တပ်ရဲ့အာဏာသိမ်းရောဂါဟာနိုင်ငံခြားကုမ္ပဏီတွေကိုထိတ်လန့်စေတာမို့တရုတ်အတွက်အခွင့်ကောင်းလို့ဖြစ်နေပါတယ
်မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့အမေရိကန်ဗြိတိန်နဲ့ကနေဒါကတော့စစ်ကောင်စီရဲ့ဒေါ်လာဝင်ပေါက်တွေကိုပိတ်ဆို့ဖို့အတွက်တန်ခတ်အရေးယူနေပါတယ်။ကြောက်မြင့်တဲ့ကြောက်စင်းလုပ်ငန်း၊ပလဲလုပ်ငန်း၊တစ်လုပ်ငန်းစတာတွေကိုတန်ခတ်ပိတ်ဆို့ကြပါတယ်။လွန်ခဲ့တဲ့ AP လကတည်းကနေပြည်တော်မှာကြောက်မြင့်ဒေါ်လာ30ဘူးရောင်းရပါတယ်။က จ้องแย่ลงงานหาเสด็จไปหลุผิดนี่ดาหมู่ดีลงงานโอเยอยู่ดาหาอติยอกซงดันขัดหมู่ผิดบาเดตะบาวะดังเวนเนยินันลงงานมาโตตนะเชฟรอนก็ไปเดดอลลาร์ฤโกสิกกองซีมาต้องทายเอาลุผู้ก็เลยอเยจี้เดหลุ Global Witness อภเฝกสุบาเด
တန်ခတ်အေးယူတဲ့ကာလမှာမြန်မာနိုင်ငံမှာရင်းနှီးနေတဲ့နိုင်ငံသားကွန်မြူနတီဘယ်လိုဆက်လုပ်မယ်ဆိုတာကလည်းစိတ်ဝင်စားဖို့ကောင်းပါတယ်။မတ်လအထိတွင်းကုန်65ရာခိုင်နှုန်းပို့ကုန်45ရာခိုင်နှုန်းကျဆင်းသွားတာတွေ့ရပါတယ်။မြန်မာပြည်မှာရင်းနှီးမြှုပ်နှံနေတဲ့နိုင်ငံသားလုပ်ငန်းရှင်အသင်း10သင်းကစစ်တမ်းကောက်ယူပြီးအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။မင်းမြတ်တဲ့ကွန်မြူနတီ380ကျော်မှာနိုင်ငံသားကုမ္ပဏီက316ခုနဲ့မြန်မာကုမ္ပဏီက54ခုပါဝင်နေပါတယ်။အဲ့ဒီထဲမှာဂျပန်က182ခုပါဝင်ပြီးအနောက်တိုင်းက115ခု၊အာဆီယံ18ခု၊အိန္ဒိယ2ခုနဲ့တောင်ကိုရီးယား2ခုပါဝင်ပါတယ်။ဒီကုမ္ပဏီတွေဟာ2020တနှစ်လုံးကိုဗစ်ဒဏ်ခံရပေမဲ့အခြေအနေမပြတ်အောင်ထိန်းသိမ်းထားနိုင်ခဲ့တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ်။
ခီးတဲ့လုပ်ငန်းကလွှဲရင်အလုပ်ရဆန်းလိုက်ရတဲ့ကုမ္ပဏီဟာမရှိတဲ့လောက်ရှားပါတယ်လို့ဆိုပါတယ်2021ဇန်နဝါရီလရောက်တော့ကုမ္ပဏီအများစုဟာလက်ရှိအခြေအနေကိုဆက်ထိန်ပြီးလုပ်ငန်းတိုးချဲ့နိုင်မှုစီမံချက်တွေလှုပ်လာတာတွေ့ရပါတယ်ဒါပေမဲ့ဖေဖော်ဝါရီလစစ်အာဏာသိမ်းမှုကြောင့်စီမံချက်အားလုံးရဆိုင်သွားပါတယ်စစ်အာဏာသိမ်းပြီးနှစ်လအကြာမှာရင်ဆိုင်ရတဲ့ဒုက္ခဟာတနည်းလုံးကိုဗစ်ရောဂါတန်ခံရတာတဲ့ပိုဆိုးတယ်လို့ကုမ္ပဏီတွေကပြောပါတယ်ဝင်ငွေလုံးဝမရှိတော့လို့လုပ်ငန်းရပ်ဆိုင်လိုက်ရတဲ့ကုမ္ပဏီတွေများပြားလာပါတယ်စစ်အာဏာသိမ်းမှုကြောင့်ဝင်ငွေကျဆင်းနေတော့ဆက်လက်ရပ်တည်နိုင်ဖို့အတွက်အလုသမားကိုလစာလျှော့ပေးတာမျိုးတွေရှိလာပါတယ်အလုသမားလျှော့ပစ်တာလည်းများပြားလာပါတယ်ဒါပေမဲ့ဒီနှစ်ကုန်မှာနိုင်ငံရေးစီးပွားရေးအခြေအနေကောင်းလာမလားလို့စောင့်ကြည့်နေတဲ့ကုမ္ပဏီတွေလည်းအများကြီးရှိပါတယ်အော်တိုဘာလလောက်မှာအခြေအနေကောင်းမလာဘူးဆိုရင်တော့လုပ်ငန်းအားလုံးရပ်ဆိုင်ပြီးတွက်ခွာမဲ့ကုမ္ပဏီတွေတိုးပွားလာနိုင်တယ်လို့နိုင်ငံခြားကုမ္ပဏီစစ်တမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ
ဥဝန်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်တိုင်းရင်းသတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ဗီဇပြောင်းပိုးမျိုးကွဲတစ်တီကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်အိန္ဒိယကကူးစက်မှုများပြင်းထန်လို့နဲ့ဒီ COVID-19 ဗီဇပြောင်းမျိုးကွဲအသစ်အပါအဝင်တခြားမျိုးကွဲအသစ်တွေကိုမြန်မာနိုင်ငံမှာစတင်တွေ့ရှိလာတာမို့ပိုကာကွယ်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေကအလေးနဲ့သတိပေးနေပါတယ်။ဘလူးနီးတွေနဲ့အ мян ဆုံးစတင်ကာကွယ်အသစ်မှာပြီလေ။ဘာကြောင့်ပါလဲ။ဒီအကြောင်းကိုတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရတဲ့ကူးစက်ရောဂါဗီဇကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ဗျာ။
โอเคกุเซยอกาจ้างจินดูดอกเตอร์ตั้นไนซอครับเราเนี่ยမြန်မာနိုင်ငံမှာအခုဒီကိုဗစ်ဗီဇပြောင်းပိုမျိုးကွဲတစ်တွေပေါ့เนาะဝင်လာတာတွေရှိလာတာမှာအရင်ဗီတင်ကဒီပိုမျိုးကွဲတစ်အပြင်အခုဒီတကဘာလုံးကိုချင်းချောက်လာနေတဲ့အိန္ဒိယကပိုမျိုးကွဲတစ်လဲပါလာတာကိုတွေ့ရတဲ့အခါကျတော့နောက်ဒီတွေ့တဲ့ဒေသတွေကလည်းဒီနေဆက်အပြင်ပေါ့เนาะဒီတခြားမျိုးကြီးတွေဖြစ်တဲ့မန္တလေးရန်ကုန်အထိပါတွေ့လာရတဲ့အနေအထားမှာပြည်သူတွေဘက်ကနေပြီးတော့ကာကွယ်ရေးတွေကိုပုံမှန်ဒီလုပ်နေကြမတ်ပစတဲ့နှကောင်စီတက်တာနောက်လက်ဆေးတာခက်ခွာနေတာအပြင်တခြားရောဘာတွေတတိတာလှူဆောင်ဖို့အတွက်အမြန်အကျန်ပြည့်စင်နေဆရာ
အဓိကတော့ကျွန်တော်ကဒီပိုင်းလေးကတော့အရေးတဲ့ကြီးရယ်ပေါ့နော်ဆရာအဲတော့ဒီကျွန်တော်တို့ကဒီကိုဗစ်နဲ့ပတ်သက်လာရင်နံပါတ်1ကတော့ကာကွယ်တဲ့အပိုင်းပေါ့နံပါတ်2ကတော့ထိန်းချုပ်တဲ့အပိုင်းပေါ့နံပါတ်3ကတော့ကုသတဲ့အပိုင်းဆိုပြီးအဓိကအရေးကြီးတဲ့အပိုင်းသုံးပိုင်းပေါ့နော်အဲတော့ကာကွယ်တဲ့အပိုင်းမှာတော့ဒါအားလုံးနဲ့တိကျတဲ့ကာကွယ်ဆေးတွေပေါ့နော်ကျွန်တော်တို့ဒီမှာလဲကိုဗစ်ရှီးနဲ့ဆိုင်နိုဖန်နဲ့ကျွန်တော်တို့2မျိုးထိုးပေးနေပေါ့နော် coverage ကလည်းကျွန်တော်တို့ 1.7 1.8 million လောက်ပေါ့နော်လူကျွန်တော်တို့အဲ့လောက်ထိကျွန်တော်တို့ထိုးပေးနိုင်ခဲ့တဲ့နေသားပေါ့အဲ့တော့ဒီဟာကိုပြန်ကြည့်လိုက်တဲ့အခါဒီကိုဗစ်ရှီးရဲ့ဒီ effectiveness ပေါ့ဒီမူရင်းကိုဗစ် strain ဆိုရင်တော့ more than 90% လောက်ဒါ efficacy ရှိတယ်ဒါက alpha နဲ့ B117 ပေါ့နော် alpha strain ဆိုရင် 76 လောက်ကာကွယ်ပြီးတော့ခုန delta strain ဆိုရင် more than 60% ကာကွယ်ပေးနိုင်တယ်ဆိုတော့ဒါတော်တော်ကြီးကိုကာကွယ်ဆေးရဲ့ထိရောက်မှုကလည်း ရှိနေတဲ့အနေအထားဆိုတော့ကျွန်တော်ကာကွယ်ဆေးထိုးနှံတဲ့လုပ်ငန်းတွေမှာလည်းကျွန်တော်ပူးပေါင်းပါဝင်ပြီးတော့ဒီထိုးနှံခြင်းကိုနိုင်ဖို့လိုတယ်ပေါ့နော်။ဒါဆိုတော့ကာကွယ်ဆေးဆိုတာက 50% အထက်ကိုကာကွယ်ပေးနိုင်ရုံပဲ။ပရိုယူတာကာကွယ်ဆေးတော့ကောင်းမှာစတုံးလို့ရတဲ့အနေအထားဖြစ်ပြီပေါ့နော်။ကျွန်တော်နေ့စဉ်နေ့တိုင်းထိုးနေတဲ့ဂျာတီလူကြီးကာကွယ်ဆေးဆိုရင်ဒါခုနပြောတဲ့ 50% တတ်ချလဲပဲဒီ effectiveness ကရှိတာပေါ့နော်
။ Okay ဆရာကြီး။နောက်ရောဒီကာကွယ်မှုအတွက်ဘာထပ်ပြောခြင်းတွေလဲဆရာကြီ
းဒီ match တက်ခြင်းဒီရင်ကတ်သွားကနေခြင်းပေါ့နေရာတွေကလည်းအမတန်မှထိရောက်တယ်ဆရာကြီးအဲ့တော့ဒီ match တက်တယ်ဆိုတာလည်းအနည်းဆုံး3လောက်ပါတဲ့ match တွေကိုတက်ဖို့လိုတယ် surgical match ဖြစ်ဖြစ် close match ဖြစ်ဖြစ်ပေါ့အဲ့ကျွန်တော်တို့စနစ်တကျတက်ဖို့လိုတာပေါ့နော်မေးထိတ်ထားလို့မရဘူးပေါ့ပြီးတဲ့အခါကျတော့ဒီ virus ကဘလောက်ပဲသူကကူးစက်နှုတ်ညင်းနေတယ်ပြောပြောပေါ့နော်ခုန match တက်ထားတဲ့အချိန်မှာဒီ match ကိုဖောက်ဝင်နိုင်တဲ့အနေထားတော့ဒီ virus မှာမရှိသေးဘူးပေါ့ဒုတိယတစ်ချက်ကတော့ဒီ virus ကဒီမျက်နှာပြင်ကလည်းအစီလွှာနဲ့ဖွဲ့စည်းထားတဲ့အခါကျတော့ဆက်ပြာနဲ့တွေ့ရင်ဒီအစီလွှာပြုတ်ကွဲသွားတယ်ပေါ့နော်အဲ့တော့ဒီလက်ကို second 20ကြာဖြေးချင်းသွားတယ်သူ့အတူမျိုးမလောက်ပဲကြောင်းကြောင်းဒီ virus ကမခံနိုင်ဘူးပေါ့ပြီးတဲ့အခါကျတော့ဒီ virus ကတဘာဝရာကျွန်တော်တို့လက်ချူထိုးလိုက်ရင်အားပြီးဘယ်လောက်ထိရောက်တယ်နှာခြေချောင်းဆိုးရင်ပိုရောက်တယ်ပေါ့နော်အဲ့လိုနေနေမှာ mask တက်ထားမယ်ဆိုရင်ဒီ mask ကနေပြီးတော့အဝေးရောက်စေအကြောင်းရှိတော့အဲ့တန်နိုင်တဲ့များတူနဲ့တူ6ပြီกว่าခက်กว่าပါနေလေဆိုရင်ခုနဒီ infected ပေါ့နော်ဒီရောဂါပိုးရှိနေတယ်ဒီမှာနောက်တစ်ယောက်ကိုကူးရအောင်ကြည့်လို့ဒီဟာလေးတွေကကျွန်တော်တို့အားလုံးသိတယ်လို့ပြောပေမဲ့တကယ်တမ်းကူးစက်ရောဂါပေးရမှာပက်တန်ထိရောက်ပါ
ဟုတ်ကဲ့ဆရာနော်ဒီနေရာမှာကာကွယ်ဆေးထိုးပြီးသူတွေအနေနဲ့ရောကာကွယ်ရေးဘလို့လှုပ်တင်တာနဲ့ပတ်သက်ပြီးတော့ပါအကြံပြုချင်တယ်ဆရာ
အရေးကြီးတဲ့ချက်ကကာကွယ်ဆေးထိုးပြီးရင်လည်းကာကွယ်ရေးနည်းလမ်းတွေကိုဆက်လက်လိုက်နာဖို့လိုတယ်ပေါ့နော်ဘာလို့ကာကွယ်ဆေးထိုးပြီးတဲ့လူတွေမှာဖမ်းပေါင်းပေါ့နော်ပရိုတက်ရှင်ရတော့ရတယ်သူ့မှာယောဂကျင်းထန်တဲ့ဖြစ်ဖို့အတွက်ကတော့ခွင့်လန်းနေတယ်ပေါ့ဒါပေမဲ့ तू ကနေဆက်ပြီးကယ်ရီယာဖြစ်လာမဖြစ်လာဆိုတာဆက်လက်ပြီးလေ့လာနေရောဘာလို့နှာခေါင်းမှာမျက်စိနဲ့ကြည့်ရင်ဘယ်လိုမှမြင်နိုင်တဲ့အခြေအနေကနှာခေါင်းမှာပြတ်သွားတယ်အဲ तू က mask မတက်ထားလို့ဆိုတော့ကတ်ပါပေါ့နော်တကယ်ကတ်သွားတယ်ဒီနှာခေါင်းပတ်သက်ဒီချူချူတွင်းတဲ့နေရာဒါပေမဲ့အဲ့ဒါကိုယူပြီး तू အိမ်ပြန်မယ်ဆိုရင်အိမ်မှာကာကွယ်ဆေးမထိုးရသေးတဲ့ဒီသားစုဝင်လေးပေါ့နော်ဒါမှမဟုတ်လို့ပေါ်ကန်ပက်ဒီမထိုးရသေးတဲ့ဒီရှိရင်ဒီအနေနဲ့တစ်ဆင့်ဒီယောဂါစက်တက်ပူသွားနိုင်တဲ့ဟာလေးရှိရပါတော့။အဲတော့ဘာလဲပြောပြောသူပူတိုင်းရလဲဟိုဖြစ်နိုင်တဲ့အတိုင်းတာရှိသေးတယ်။ဘာလို့ကဘာပေါ်မှာမြည်တိကာွယ်စေရမှာယောဂါတစ်ခု 100% ကာွယ်နိုင်ပါလေဆိုရင်အာမခံခြင်းနဲ့ထုတ်လို့ရတဲ့ကာွယ်စေမျိုးရှိသေးဘူးဗျာ။အဲတော့ကျွန်တော်တို့ကသူပူတိုင်းရလဲဖြစ်နိုင်တယ်ပြင်းပြင်းထန်ထန်ဖြစ်နိုင်ဖို့ chance နည်းတယ်ဆိုရင်လည်းဒီပြင်းပြင်းထန်ထန်ဖြစ်နိုင်ဖို့ chance ပဲလေတာဖြစ်နိုင်တဲ့အခွင့်အရေးလည်းရှိသေးရပါတော့။အဲ့လိုပဲသူကနေတစ်ဆင့်ဆက်ပြီးတော့ပြတ်နိုင်တဲ့ဟာလေးရှိရကြောင်းမလို့ဒီကာကွယ်ဆေးထိုးပြီးရင်ကနော်ဆိုရင် mask တက်စေခက်ခွာခွာနေခြင်းပေါ့နော်ဒီလူတွေချောင်းချင်းချင်းတရားကိုကျွန်တော်လိုက်နာဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုဒီအိန္ဒိယမျိုးကွဲသစ် Delta ကပြည်ထောင်မျိုးကွဲသစ် Alpha အပါဝင်ပေါ့နော်တခြားမျိုးကွဲသစ်တွေနဲ့ဘယ်လိုအဓိကကွာတာကိုတွေ့ချားရလဲဆရာကြီး
ဒီ Delta ရဲ့သဘောကသူကကူးစက်မှုတော့ကတော်တော်လေးဥမြန်တယ်ကျွန်တော်ကခုနဒီ Alpha တော့ဆိုရင်ကျွန်တော်ကမူရင်းတဲ့50% အကိုင်းတော့ပုံပြန်တယ်ပေါ့နော် 30-50% ပုံပြန်တယ်အနောက်ထပ်ဒီ delta အဲ့ခုနဒီ alpha မြန်တာနဲ့နောက်ထပ်သူက100%အကိုင်းတော့ပုံပြန်တယ်ပြောရဲဆိုတော့နှစ်ဆပေါ့နော်နှစ်ဆပုံပြန်တဲ့သဘောရှိရအထူးသဖြင့်ကျွန်တော်တို့ကဒီ indo setting နေမှာနိအလုံးပိတ်ခန်းနေလေဝင်တွေအတွက်မကောင်းတဲ့ခန်းနေမှာအစားတစိမ့်နေနဲ့အတူဒီအကာအကွယ်မရှိဘဲနဲ့အချင်းကြကြလုံးဝမနေတဲ့ဘူးအကာအကွယ်ရှိလို့ mess တက်မယ်ဆိုရင်တော့မှတခြားလူတွေနိမိကကမနေတဲ့ဘူးလက်ကိုပြန်သေးတဲ့နဲ့ပြတ်နိုင်နေများခောက်ခွာခွာနေတဲ့အကာအကွယ်အပြည့်ဝယူတဲ့နဲ့ပေါ့အဲဒါကိုကျွန်တော်တို့ကလည်းဖြစ်နိုင်တယ်ဆိုတော့ကမ္ဘာ့ကျန်းမာရေးဖွဲ့ရလဲတာသူကလက်ခံထားတဲ့အနေအထားရှိရပါတော့နော်အဲပို့ပြီးတော့ကျွန်တော်တို့လေထားဖို့လိုပါတယ်အဲလေဝင်လေထွက်ကောင်းတဲ့နေရာနေဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာကူးစက်ခံရလို့ရှိရင်အန္တရာယ်ကြီးနိုင်တဲ့ဒီတက်ကြီးတွေပါဝင်ပေါ့နော်သူတို့တကောဘလို့အကြံပြုချင်လဲဆရာကြီ
းအပြင်ထွက်လိထွက်တာရှိတဲ့လူတွေကလည်းဖြစ်နိုင်ရင်ဒါအိမ်မှာခုနယောဂအခန်းရှိတဲ့လူအသက်အရွယ်ကြီးနေတဲ့လူတွေနဲ့အိပ်ပြီးနီးကကန်တွေကိုထမင်းစားရင်တော့အတူတူနေနေသိမ်းဆိုင်မစားသိမ်းပေါ့ဆရာကြီး။ဘာကြောင့်လဲဆိုတော့ကိုကပယ်တာအဲ့လူရှိရင်အခက်ကလူကြီးကိုဝင်သွားရင်သူ့မှာဒီ Delta ပို့ဆိုးတာဆရာကြီး Alpha နဲ့ပို့ဆိုးတာ Alpha မှာ severity ပြင်းထန်မှုပေါ့ဆရာကြီးပုံမြင့်တယ်လို့ပြောဖို့အတွက်ကိုသိအနေပေါ့နော်ဟို experience ကရှာနေရတယ်ဒါပေမဲ့ delta ဝင်ရောပြင်းထန်မှုပို့ပြီးတော့ရှိတယ်ဆိုတဲ့ဟာတွေကတော့တွေ့လေကနေရတဲ့အနေထားပေါ့နော်သူချင်းဒီကျွန်တော်အိန္ဒိယချစ်တင်တွေကိုပြန်ကြည့်အဲတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်ပို့ပြီးတော့တတိထားပြီးကိုယ့်ကိုယ်ကာကွယ်သလိုကိုယ့်မိသားစုကိုလည်းကာကွယ်ပေးဖို့လိုပါတယ်ဘလူးမှာတော့ဆရာရဲ့ COVID-19 ပိုးကြီးကိုနှာခေါင်းမှာကပ်ပြီးတည်ပြီးတော့အိမ်ကိုပြန်ကျင်းမှာမဟုတ်ဘူးပေါ့နော်အဲ့တော့အဲ့လိုပြန်ရင်ကိုကလည်းနှာခေါင်းအိမ်ရောက်တဲ့ဆန်းချက်နဲ့ချွတ်မယ်နှာခေါင်းကင်ပြီးမယ်ခြားပစ္စည်းကင်ပြီးမယ်ဒီသားစုဝင်တွေကသူကင်တဲ့ပစ္စည်းလာကင်မယ်နှာခေါင်းပြန်ကင်မယ်
ဝင်သွားမှာပေါ့နော်အဲ့ဒီပြင်ကနာဒယ်တာဆိုရင်တော့အိမ်ထဲမှာအလုံးပိတ်ပြီးတော့အဲအကုန်းတွေမှာနေနေဆိုရင်ဒီသားစုလိုက်တော့ကူးဆက်နိုင်တဲ့နေတာရှိ
ရဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်ကျမကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ပတ်စဉ်တိုင်းရင်သတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်ဝေါ်လီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့အရှိတောင်ပိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားအစည်းအဝေးဖို့မှာကန့်ကွက်စာပို့ပါရယ်ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF တို့အကြားတိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံပြည်သူတွေအိန္ဒိယနိုင်ငံကိုတင်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာဌာနေပြည်သူစစ်ကနေတပ်သားတက်ကောက်ယူနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ဝါလီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့အတွက်စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်ကKNU ကရင်အမျိုးသားစည်းရုံးဗဟိုကိုဇွန်လ23ရက်နေ့ဆွဲနဲ့ကန့်ကွက်စာပေးပို့လိုက်ပါတယ်ပြီးခဲ့တဲ့မေလ31ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO တပ်ဖွဲ့ဝင်တွေဟာမြဝတီမြို့နယ်ကနဲလေးမော်ခီလမ်းပေါ်မှာတရားဆောက်လို့ရေးတမ39ဦးကိုဖမ်းဆီးခေါ်ဆောင်ပြီး25ဦးကိုတပ်ဖြတ်လိုက်တဲ့ဖြစ်စဉ်မှာပါဝင်နေတဲ့သူတွေကိုအရေးယူဆောင်ရွက်ဖို့အတွက် KNU ဘက်ကကူညီပေးဖို့စစ်ကောင်စီပေးပို့တဲ့ကန့်ကွက်စာမှာဖော်ပြထားပါတယ်အဆိုပါလမ်းလုတ်သားတွေဟာအပြစ်မဲ့အရက်သားလမ်းလုတ်သားတွေမဟုတ်ပဲနယ်မြေစိုးမိုးရေးနဲ့ဒေသတွင်းစုံစမ်းထောက်လှမ်းပြီးအချက်လက်ပေးပို့ဖို့အတွက်စစ်ကောင်စီကလွတ်ထားတဲ့တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ KNDO စစ်ဦးစီးချုပ်စောနယ်ဒါမြကပြောထားပါတယ်အဲ့ဒီဒေသမှာ KNU ထိန်းချုပ်နယ်မြေဖြစ်ပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမလုပ်ဖို့ KNDO ဘက်ကမကြာခဏသတိပေးတာတွေလည်းရှိနေပါတယ်
ချင်းပြည်နယ်ထန်တလန်းမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကစပြီးအာဏာသိမ်းစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲဖြစ်ပွားမှုတွေကြောင့်ရန်နဲ့ချီတဲ့ပြည်သူတွေဟာတစ်ဖက်နိုင်ငံအိန္ဒိယနိုင်ငံမြေဆူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ထန်တလန်းမြို့နယ်ထက်ကပြည်သူအယောက်300ကျော်ဟာချင်းပြည်နယ်နဲ့ဆက်ဖြစ်တဲ့မြေဆူရန်ပြည်နယ်ဂျမ်ဖိုင်းခရိုင်ပါကွန်ဖာဖိုင်းနဲ့ချောင်းတွေကျေးရွာတို့တွေမှာစစ်ပေးရှောင်နေကြရပါတယ်။မြေဆူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ပေးရှောင်အရေးနဲ့ပတ်သက်ပြီးမြေဆူရန်ပြည်နယ်ဝန်ကြီးချုပ်ပူဆိုရမ်ထန်ငါနဲ့ဒေတာတွင်ဩစာတက်ကီမှအကြီးဆုံးအဖွဲ့အစည်းဖြစ်တဲ့မီဆိုရူငင်အတင်း YMA တို့စွန်လ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးစစ်ပေးရှောင်တွေကိုကူညီထောက်ပံ့ပေးဖို့ပန်ဒံွေလျာထားပြီးဖြစ်တယ်လို့မီဆိုရမ်ပြည်နယ်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်
ရခိုင်ပြည်နယ်မှာယခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာသွန်းပြီးလေပြင်းတိုက်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေစခန်းတွေမှာနေထိုင်ရေးအတွက်အခက်အခဲကြုံနေကြသလိုကျန်းမာရေးအတွက်ပါစိုးရိမ်နေကြရတယ်လို့သိရပါတယ်။အခုလိုအခက်အခဲဖြစ်နေတဲ့စခန်းတွေကတော့ရတိတောင်၊ဘူဒီတောင်၊ကြောက်တော်၊မြောက်ဦးနဲ့မြေပုံအပါအဝင်မြို့နယ်6ခုကဒုက္ခတွေစခန်းတွေမှာဖြစ်တယ်လို့ကုညီပေးနေသူတွေကပြောပါတယ်။ဒုက္ခတွေတွင်နေထိုင်တဲ့အဆောက်အဦတွေဟာပုဂ္ဂလိကအလူရှင်တွေရဲ့အကူအညီနဲ့ဝါဒဏ္ဍာရီတွေနဲ့ဆောက်လုပ်ထားတာဖြစ်တယ်လို့နနစ်ကြော်ကြားလာပြီးဖြစ်တဲ့အတွက်ပျက်စီးမှုတွေကြောင့်အမိုးမလုံတာနဲ့ရေရှမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်ကလေးနဲ့တက်ကြီးပိုင်းတွေကူးဆက်ရောဂါဖြစ်မှာကိုလည်းစိုးရိမ်နေရတယ်လို့မြောက်ဦးမြို့နယ်တင်ညိုစခန်းမှာနေထိုင်သူကိုအောင်မြင့်ကပြောပါရယ်ရခိုင်ပြည်နယ်မှာအစိုးရစစ်တပ်နဲ့အေအေတို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူနှစ်သိန်းနီးပါးနေရာကနေစွန့်ခွာကြရပြီးအခုခါတိုက်ပွဲတွေရပ်တန့်နေတာ၈လနီးပါးရှိနေပြီဖြစ်တဲ့အတွက်နေရာပြန်သူတချို့ရှိပေမဲ့လုံခြုံရေးစိတ်မချရသေးတဲ့အတွက်အများစုဟာနေရာမပြန်ဘဲဒုက္ခတွေစခန်းတွေမှာရှိနေကြပါတယ်
မွန်ပြည်နယ်ရင်းမြစ်နယ်အောင်မြင့်တာရွက်အလကနှစ်ကျောင်းရှိမှစွန်လ14ရက်နေ့ညနေ3နာရီကျောင်းဆင်းချိန်မှာကလေးတွေအတွက်လမ်းမပေါ်ကားလမ်းရှင်းပေးနေတဲ့ရမီရဖနာဦးတနပ်ပစ်ခံရပြီးတဦးကနေရာမှာပွဲချင်းပြီးတည်ဆုံသွားပါတယ်။နှစ်ထင်မှာပစ်ခံရတဲ့ရမီရဖတဦးကတည်ဆုံသွားတာဖြစ်ပြီးရွက်အုပ်ချုပ်ရေးမှူးကတော့လက်မှာတနပ်တိုင်ရန်ထိမှန်ပြီးတော့မော်ရမြိုင်စစ်ဆေးရုံမှာစေဝါကူတခံနေရတာဖြစ်ပြီးမေလ25ရက်နေ့ကလေးကအဲ့ဒီရွက်အုပ်ချုပ်ရေးမှူးကိုလက်ပစ်ပုံးနဲ့ပစ်ပေါက်ပြီးပေါက်ကွဲခဲ့ပေမဲ့တိုက်ခိုက်မှုမရှိခဲ့တယ်လို့စွန်လ3ရက်နေ့ကလည်းရက်ွက်ယုံအနည်းမှာရှိတဲ့အလကနှစ်ကျောင်းကိုလက်ပစ်ပုံးပစ်တွင်ခဲ့ပေမဲ့ပေါက်ကွဲခြင်းမရှိဘူးလို့ဒေတာခန်တွေကပြောပါတယ်။ရေးမြုံနယ်တွင်ဧပြီလနောက်ဆုံးအပတ်ကနေအခုထက်ထိပုံးပေါက်ကွဲမှုလက်ပစ်ပုံးပစ်ခံရမှု15ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းလားရှိုးမြင့်နယ်ထမန်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့တွေဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA နဲ့ကိုကန့်တပ်ဖွဲ့ MNDAA တို့ကနေတပ်တားတက်ကောက်ယူနေပါတယ်လာရှိုးမြို့အရှိမြောက်ဖက်မိုင်30ကျော်အကွာမှာရှိတဲ့မုံကျက်အုပ်စုထက်မှာဇွန်လ23ရက်နေ့ကလမ်းပြပေးဖို့ဆိုပြီးရွာသား6ယောက်ကို TNLA တပ်သားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဇွန်လ25ရက်နေ့မှာတော့ဖမ်းဆီးသွားတဲ့ရွာသား6ယောက်ထဲက2ယောက်ကို MNDAA ကရွာကိုပြန်ပို့ပေးပြီးအစားထိုးလူ4ယောက်ပြန်ပို့ပေးဖို့ဆင့်ဆိုသွားကြောင်းနဲ့ပြန်မပေးရင်ရွာအထိဝင်ယူမှာဖြစ်ကြောင်းအုပ်ချုပ်ရေးမှူးကိုပါဖမ်းဆီးသွားမှာဖြစ်ကြောင်းပြောဆိုသွားတယ်လို့အဖမ်းခံရသူတွေနဲ့ဆွေမျိုးတော်ဆက်သူတွေကပြောပါတယ်အလားတူမုံရတိုက်နယ်ထဲကအုပ်စုခုနှစ်စုမှာတော့အုပ်ချုပ်ရေးမှူးတွေကိုအလုတ်ကနားထားဖို့ KIA တပ်ဖွဲ့ကထုတ်ပြန်ထားတယ်လို့မုံရဒေသခံတို့ကပြောဆိုလိုက်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာဒေသတွင်းလှုပ်ရှားနေတဲ့ဌာနေပြည်သူစစ်ကနေရွာသားတွေစီကနေတပ်သားတစ်တွေကောက်ယူနေပါတယ်တပ်သားတစ်တွေမပေးနိုင်သူတွေကိုတော့ပတ်စံပေးဖို့ပြောဆိုလာတာတွေလည်းရှိနေပါတယ်အကြောင်းစုံကိုသိရအောင်နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ
်ဇွန်လ17ရက်နေ့ညနေပိုင်းကမန်ပန်ထန်နေပြည်သူစက်ကကိုဇလေရီကတန်ရန်မြို့ရက်ွက်6ကယာအိမ်မှု12ရောက်ကိုဝင်းလောင်ပုံကြီးကျောင်းမြောက်ဖက်ရက်ွက်6ရိုးရနတ်နန်းဝင်းအတွင်ခေါ်ယူသိမ်းဆောင်ပြီးတပ်သားတစ်ဆက်4ရောက်ကောက်ပေးဖို့ပြောဆိုကြောင်းဇွန်လ13ရက်နေ့မှာတော့ယာအိမ်မှုတဦးကကြံခရင်ပါတီဝင်တဦးရဲ့နေအိမ်မှာရွာသားတွေကိုခေါ်ယူတွေ့ဆုံခဲ့တယ်လို့တန်ရန်မြို့ခံအသက်30အရွယ်ဈေးတဲအမျိုးသားတဦးကရှမ်းပါတာနဲ့အခုလိုပြောပါတယ်။ဒီနေ့
ဒီကောက်ပါရင်းနဲ့ပြန်လာနော်မင်းတို
့ရွာသားတွေကိုကြံခရင်ပါတီဝင်တဦးရဲ့နေအိမ်မှာခေါ်တွေ့တယ်။15ရက်နေ့မှာလူမပေးနိုင်ရင်သတ်သားတယောက်အတွက်30ပေးလဲရတယ်လို့အဲ့ဒီကြံခရင်လူကြီးနဲ့ယာယီမှုကပြောတယ်ဗျ။ဒါမဲ့နေမြေတစ်ခုနဲ့တစ်ခုကပိုက်ဆံကောက်လာခြင်းတော့မတူဘူး။ကျွန်တော်နေမြေမှာတော့တအိမ်ကိုပိုက်ဆံ5000ဆက်ရတယ်အချင်းအရန်နီးကတော့ရွာသားတွေအရန်ဒုက္ခရောက်တော့ဗောဗျာ
တန်ရန်မြို့မှာတပ်မတော်အပါဝင်တိုင်းနာလက်နက်ကင်တပ်ဖွဲ့ပေါင်းစုံနဲ့ဌာနေပြည်သူစစ်တွေပါလှုပ်ရှားနေပါတယ်အခုတန်ရန်ရက်ွက်6အတွက်တပ်သားတစ်ဆက်4ဦးကိုဇွန်လ15ရက်နေ့မှာအပြီးပို့ပေးဖို့တောင်းတာကတော့မန်ပန်ဌာနေပြည်သူစစ်တပ်ဖွဲ့ဖြစ်ပါတယ်တန်ရန်မြို့ကရက်ွက်အုပ်ချုပ်ရေးမှူးတဦးကတော့အခုလိုပြောပါတယ်
ရက်ွက်6ကြတော့ခုနလေးပေါ့တော့မန်ပန်အီလီယာဖြစ်တဲ့အတွက်မန်ပန်ထဲမှာကူညီမယ်ဆိုလို့ရှိရင်တော့သူတို့ကိုအဆင်ပြေမယ်ပေါ့နော်ဆိုတော့လူထုတဘောသားကိုတောင်းဆိုတော့ပေါ့နော်ရက်ွက်6တက်ကခုနလိုမျိုးသူတို့ရှိတယ်မိဘစကားနားမထောင်တဲ့ကလေးတွေရှိတယ်ညီမလေးနော်ဒီမှာပန်းစားတို့တခိုးတို့ဘာတို့ညာတို့အဲ့ဒါတို့လည်းဟိုဘီဒစ်စစ်ကိုထိမ့်ပေးစီချင်တာပေါ့နော်တခြားကြတော့ခုရက်ွက်လုံးချုံရေးပဲပြန်လုတ်ခိုင်းမှဖြစ်တဲ့အဝေးခေါ်တော့မှမဟုတ်ဘူးပေါ့နော်ဒီနေ့စကြဝဠာတော့တရားဝင်အဖွဲ့အစည်းလေနော်တရားဝင်အဖွဲ့အစည်းဖြစ်တဲ့ခါကျတော့ဟိုခုနလူမျိုးပေါ်လူထုဆန္ဒပါတယ်ဆိုရင်တို့အတင်းကျပ်မဟုတ်ဘူ
းတန်ရန်မြို့နယ်ထဲမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တအန်းပလောင်အမျိုးသားလူမျိုးရေးတပ်ဖွဲ့ TNLA ကိုကန့်တမရော MNDAA နဲ့မန်ပန်ထန်နေပြည်သူစစ်တို့လှုပ်ရှားပါတယ်အဖွဲ့အစည်းတွေများတာကြောင့်တပ်သားတစ်နဲ့ထောက်ပံ့မှုတွေကိုနှစ်စင်ပေးဆောင်နေရတယ်လို့မြို့ခံတွေကပြောပါတယ်ရှင်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးတွေအပေါ်ဒလန်အဖြစ်ပြစ်မှတ်ထားဆွဆွဲတိုက်ခိုက်နေတာတွေမဖြစ်သင့်ဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်။စန့်ကျင်ဘက်အုပ်စုအနေနဲ့နိုင်ငံရေးဆန်ဆန်ကင်တွယ်သင့်တယ်လို့လည်းထောက်ပြကြပါတယ်။မိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ်
။မူးတော်မြို့နယ်နိုင်လုံကြေးရွာမှာကျောင်းဆရာမတွေ CDM မလုပ်တဲ့သူတွေပေါ့ဒလန်အဖြစ်ဆွဆွဲတာဟာမဖြစ်သင့်ဘူးလို့ကြေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်သွေးကအခုလိုပြောပါတယ်
။ကျောင်းတွေဝိထားတယ်စီတန်ဆာမတို့မရှိဘူးအဲ့ဒါတွေ့တဲ့နေရာရှင်းပြလိုက်ဥက္ကမုံထိုးဥက္ကထစက်စက်တတိထားအဲ့လိုမျိုးချောက်လာချင်းချောက်ပြီးတော့ line ပေါ်မှာအဲ့ဒီကြောင်းနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြဖို့လိုတယ်ရွာက မသူတို့စန္ဒာရပဲကျွန်တော်တို့ကလည်းတိုက်တွန်းခြင်းမရှိဘူး CRM လောက်တယ်မလောက်တာကသူတို့ရဲ့ဆုံးဖြတ်ချက်ပဲလေဒါဝန်တန်းတွေပါကြတယ်။ဩဒီမိုကရေစီသွားတဲ့နိုင်ငံတစ်ခုဟာမြင်မတူတာကိုလက်ခံနိုင်ဖို့လိုတယ်။ရင်ကျမှုမတူတာတွေဖြစ်တည်မှုမတူတာတွေကိုလက်ခံဖို့လိုတယ
်။ NLD ဆိုရလက်ထက်ကလေးကနိုင်လုံကြီးရွာအောက်စုအများလူတို့စန္ဒာနဲ့ကြီးရွာအောက်ချုပ်ရင်မှုဖြစ်ရွေးချယ်တာဝန်ထမ်းဆောင်လာခဲ့တဲ့ဥက္ကမထွေကိုလက်ရှိစစ်ကောင်စီလက်ထက်မှာအောက်ချုပ်ရည်မှုအဖြစ်ဆက်လက်ပြီးတာဝန်ဆက်ပေးအပ်ခဲ့တာပါမွန်ဆိုင်ရေးဆရာကဗျာဆရာမွန်ပြည်သစ်ပါတီဝင်ဟောင်းနဲ့မွန်မျိုးသားအရေးလှုပ်ရှားနေတဲ့မွန်စောနယ်ခေါ်ဥက္ကမထွေအပေါ်စက်ကျင်ဘက်အောက်စုအနေနဲ့ဒလန်လို့တတ်မှတ်ပြီးအကြမ်းဖက်မှုတွေမလုပ်သေးဘူးလို့မွန်ညီညွတ်ရေးပါတီပြောခွင့်ရပုဂ္ဂိုလ်နိုင်တလညီကပြောပါတယ
်ကြောင်းဖွေတာဘူးနော်ဒီကျောင်းသားတွေကျောင်းတက်ဖို့ဒါဝိုင်းပြီးတော့ဒါစီယုံရမယ်ဒီပြောဒီပြောဆိုပေးရမယ်ဆိုတာကဒါအုတ်ချွေးမှုတိုင်းရဲ့တာဝန်ပေါ့နော်မွန်စွန်နော်ကဘယ်နော်ဒီဇလန်ဆိုတဲ့ပုံစံမျိုးဒီကကတော့စက်ကျင်ဘက်အုတ်စုတစ်ခုနေနေပါနော်ဒီတရားဖက်မှုတွေကြတော့ဒါမလုပ်သိဘူးလို့မြင်တယ်ပေါ့နော်ဒီနိုင်ငံရေးဆိုရင်တော့ဒီနိုင်ငံရေးညှိမှုတဲ့ဒီပေါ့နော်ဒီနိုင်ငံရေးဆန်ဆန်ပေါ့နော်ဒီလုပ်သိတယ်လို့ပဲကျွန်တော်တို့မြင်တယ်ပေါ့နော်
အောက်ချုပ်ရည်မှုတွေမှာဒလန်လိုအဖြစ်ဝလှောက်ရှားပေးနေတဲ့ပုံကူတွေရှိနေသလိုမိမိခံယူခြင်းနဲ့ရရွာကောင်းကျိုးတည်ပွင့်နေတဲ့ပုံကူတွေလည်းရှိကြတယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကအခုလိုယူဆပြောဆိုပါတယ်။အောက
်ချုပ်ရည်မှုတချို့ကတော့တကယ်သူ့ရဲ့ဒေသနာဝါဒနာရင်းခံတဲ့သူ့ဒေသသူ့ရဲ့ဘက်သူ့ရွာကောင်းကျိုးတွေရည်ရွယ်တော့ဘက်ကိုထောက်ခံပေးလို့တကယ်ရည်ရွယ်ခြင်းလို့ကနမျိုးမဟုတ်ပဲနဲ့ဟိုရရွာအတွက်ကိုတတော်တနေရာနေပြီးတော့ကုညီခြင်းနဲ့စိတ်နဲ့ပဲတချို့ကလည်းပါရတယ်ပေါ့နော
်လက်ရှိမှာတော့နိုင်ငံတော်ဝန်မြို့ပေါ်ရက်ွက်နဲ့ကြီးရွာအောက်ချွေရင်မှုတော်တော်များများကဒလန်အဖြစ်တတ်မှတ်ခံနေရပြီးအမည်မသိတနတ်သမားတွေရဲ့ပြစ်ခတ်လောက်ကျန်ခံနေရတဲ့သတင်းတွေကတော့နေ့စဉ်နဲ့အမျှကြားသိနေရပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ရီမြို့နယ်ဝော်လီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားအစည်းအရုံးဗဟိုကိုကန့်ကွက်စာပေးပို့လိုက်ပါတယ်။ချင်းပြည်နယ်ထန်တလန်မြို့နယ်မှာပြည်ခဲ့တဲ့ရက်ပိုင်းကအာဏာသိမ်းစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ယာနဲ့ချီတဲ့ဒေသခံပြည်သူတွေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်
။တရနော်သားတွေကနေအပတ်စဉ်တင်းဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရရှင်နေခုနားဆင်ခဲ့ရတာကတော့အပတ်စဉ်တန်ရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေဂျာသာရီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲအချိန်ညာပြမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာမကြာသေးခင်ကာလတွေအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတွင်းကလူခွင့်အခြေအနေတည်တည်တသာကျဆင်းသွားတဲ့အပေါ်မှာစိုးရိမ်ပူပန်မှုပူပန်ကြောင်းကုလသမဂ္ဂမြန်မာနိုင်ငံဌာနေရုံးကပြောပါတယ်မြန်မာနိုင်ငံတွင်းလူခွင့်ချိုးဖောက်မှုမှာတာဝန်ရှိသူတွေနဲ့အဲ့လိုချိုးဖောက်မှုတွေအတွက်အမိန်ပေးသူအထက်ရာရှိအစဉ်စဉ်ကိုအရေးယူဖို့မြန်မာနိုင်ငံကုလသမဂ္ဂရုံးခွဲကတောင်းဆိုပါတယ်လို့ဒီကနေ့ဇွန်လ18ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဂူရပိုင်းနေအတွက်မှာစစ်ကောင်စီဘက်ကခံထားတဲ့အုပ်ချုပ်ရေးမှုတွေနဲ့ရက်ထဲမှာသတင်းပေးဖြစ်ဆွဆွဲတတ်မှတ်ခံရသူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေခက်စိတ်စိတ်ရှိလာနေတာမှာဒီနေ့လည်းရန်ကုန်ကအုပ်ချုပ်ရေးမှုတူတနက်နေ့ပြစ်ခတ်ခဲ့ရပြီးတော့ဒဏ်ရာရခဲ့ပါတယ်ရန်ကုန်မြို့စမ်းကြောင်းမြို့နယ်တန်တရာရက်ကွက်အုပ်ချုပ်ရေးမှုဦးမိုးကြီးဒီကနေ့မနက်ပိုင်းကသူ့ရဲ့နေအိမ်မှာတနက်နေ့ပြစ်ခတ်ခံခဲ့ရတယ်လို့မြို့ကန်တဦးက VOE ကိုပြောပါတယ်မြန်မာနိုင်ငံအတွက်ကုလသမဂ္ဂကဥဆောင်ပေးအပ်တဲ့လူသားစာနာမှုအထောက်အကူအကူအညီတွေကတောင်ကိုရီးယားကအမေရိကန်ဒေါ်လာ6သိန်းပါဝင်ထောက်ပံ့ခဲ့တယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေမှာဖော်ပြထားကြောင်း Rider သတင်းဌာနမှရေးထားပါတယ်ခင်ဗျာဒီနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ် View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတို့မီတာ31 32နဲ့52တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်VOE ကိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေကျွန်တော်ရန်နိုင်ပါခင်ဗျာ